to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်စက်တင်ဘာလ20ရက်တနင်္လာနေ့ညဘက်အတွက် VOA မြန်မာဝိုင်းအစီအစဉ်တွေကို Washington မြို့တော်ကနေကြားရအသံထွင်နေပါပြီရှင်ကျွန်မဆုမြတ်မော်ပါရုပ်သံနဲ့ပါတင်ဆက်နေတဲ့ VOA မြန်မာဝိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ31 32 52နဲ့ပထမနာရီဝက်ကိုလိုင်းလက်မီတာ190တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဟုတ်ကျွန်တော်ကတော့တမောင်သားမှာကိုအောင်မြတ်သူနဲ့အတူသတင်းတွေကိုကျင်းညာပေးမှာဖြစ်ပါတယ်အဓိကသတင်းတွေကနဦးမိတ်ဆက်ပေးပြစေခင်ဗျာ NUG နဲ့ PDF ဖွဲ့စည်းဆောင်ရွက်မှုတွေပေါ်ဒေါအောင်ဆန်းစုကြည်ကသဘောမတူကန့်ကွက်တယ်ဆိုတာမဟုတ်မှန်တဲ့အကြောင်းဒေါအောင်ဆန်းစုကြည်ရဲ့အရှင်းတွေကပြောလိုက်ပါတယ်ဒီမော့ဆိုးနဲ့ဖရူဆိုးမျိုးတွေမှာတိုက်ပွဲတွေဖြစ်နေလို့လူတွေထွက်ပြေးနေကြရပါတယ်တရုတ်နဲ့အမေရိကန်တို့ရဲ့လုံးဝအလုံးလုံးလို့မရတဲ့ဆက်ဆံရေးကိုပြင်ဆင်ဖို့ကုလသမဂ္ဂအတွင်းမှုချုပ်ကပန်ကြားလိုက်ပါတယ်အဲ့ဒီသတင်းတွေပြင်တခြားသတင်းတွေကိုလည်းတင်ပြပေးကြပါပါဆုမြတ်မယ်
ဟုတ်ကဲ့ပါရှင်ဒီနေ့တနင်္လာနေ့ညဘက်အစီအစဉ်တွေမှာတော့စစ်ကောင်စီဆွဲဆိုထားတဲ့အမှုတွေကိုရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်ကဥပဒေနဲ့မညီတဲ့လှုပ်ထုံးလှုပ်နည်းတွေပေါ်လွင်အောင်ဖော်ထုတ်ဖို့အတွက်သူ့ရဲ့ရှေ့နေတွေကိုပြောကြားလိုက်ပါတယ်။
အဲ့တော့ဥပဒေကိစ္စတွေကိုရှေ့တည်ပြီးတော့မှဖော်ထုတ်ဖို့ဥပဒေနဲ့မညီတဲ့အချက်တွေကိုဖော်ထုတ်ပေးဖို့ဟိုကျန်တဲ့ tactics ပါတော့တိုက်လို့လို့လာလို့ပေါ့ဗျာ
။ဒေါအောင်ဆန်းစုကြည်ရဲ့တရားလွှတ်တော်ရှေ့နေကြီးဥက္ကမောင်စောဖြစ်ပါတယ်ဒီအကြောင်းအပြည့်အစုံနဲ့တူစကိုင်းတိုင်းနဲ့ကခဏီမျိုးနယ်ရင်းမပင်မျိုးနယ်ပလဲမျိုးနယ်တွေဘက်ကပြည်သူတွေနဲ့စကိုင်းချင်းပြည်နယ်ထန်တလန်နဲ့ဟာကာဘက်ကပြည်သူတွေရဲ့ဒီမလုံခြုံတဲ့အခြေအနေတွေကိုမကြခင်မှာကြားရပါမယ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေကိုပို့ထုတ်နေကြရဲ့အစီရင်ခံစာတင်မဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့မေးမြန်းခန်းကိုလည်းဒီညမှထုတ်လွှင့်ပေးဖို့ရှိပါတယ်ဒီနေ့လာနေညတိုင်းထုတ်လွှင့်ပေးနေတဲ့သတင်းတောက်မှတ်စုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလှအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဦးမှာပါအခုရင်ဇာကုန်းကတော့ဒီကဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးတင်မောင်တန်းနဲ့ကိုအောင်မြတ်သူတို့ကအကြေညာပေးကြပါမယ်ရှင
်လူမှုကွန်ရက်မှာပြန့်နှံ့နေတဲ့ NUG နဲ့ PDF ဖွဲ့စည်းဆောင်ရွက်မှုတွေပေါ်ဒေါအောင်ဆန်းစုကြည်ကသဘောမတူကန့်ကွက်တယ်ဆိုတာမဟုတ်မှန်တဲ့အကြောင်းဒေါအောင်ဆန်းစုကြည်ရဲ့ရှင်းလင်းကအခုလိုပြောပါတယ်
အဲ့တော့နာမည်ကအဲ့ဒါရှိနေတဲ့အကုန်ဒီပြီးသားပဲလေ။ဟိုကျမလို့ရှင်းလို့ပြောတယ်မအားလားဒီမှာပါပဲလေ။နော်။ဒါကအဲ့ဒါဟိုလူပြောရုံလားလေယုံပါမလားလေ။ကျွန်တော်တို့ကတော့ယုံလားတော့မယုံပါဘူးလို့အဲ့လိုပဲပြောပြမှာ။အဲ့ဒါဘယ်လိုပဲဖြစ်ဖြစ်သူကပြောတာသူကအများကြီးဒီအောင်ရစီရတာတခုံးမှမပြောမှမဟုတ်ဘူးလေပြောလို့မပြောဘူးလေနာမတက်ကအဲ့ဒါပြောပါ။နော်။နောက်တစ်ခုကတော့သူကဟို CEC ရဲ့အလုပ်က CEC ကြီးအကုန်လွတ်လွတ်လပ်လပ်ပြည့်ပြည့်စုံစုံတွေ့နိုင်တဲ့အချိန်ကြမှာသူနဲ့တွေ့ပြီးတော့ဒီကိစ္စတွေကိုရှင်းလို့ကြမယ်ဟာလေနော်အဲ့လိုမတွေ့နိုင်ပြီပဲနဲ့နော်ဟို CEC လုပ်တဲ့အလုပ်ကိုဒီကန့်ကွက်တင်ရလည်းမရှိဘူးလေအဲ့တော့အဲ့ဒါသူဟိုဖြစ်တာသဘောထားအနေနဲ့ဘာမှကန့်ကွက်ရမရှိဘူးလို့ပြောပါလေဗျ
လူတို့စိန်အားငယ်စေတဲ့လောက်ရတွေကိုသူမလုပ်ဘူးလို့ဒေါအောင်ဆန်းစုကြည်ကသူ့ရှင်တွေကိုအခိုင်အမာပြောခဲ့ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ PDF အကြောင်းတွေဟာဒေါအောင်ဆန်းစုကြည်နဲ့ရှင်တွေပြောဆိုခဲ့ကြတဲ့အကြောင်းတွေထဲမှာအရင်ကမပါဝင်ခဲ့ဘူးလို့လည်းသိရပါတယ်။ရခိုင်ကလည်းရွေးကောက်ပွဲကော်မရှင်ကပါတီကိုစာဖို့ရမှာ CEC တွေတွေ့ဆုံခွင့်မရှိတာကြောင့်ဒေါအောင်ဆန်းစုကြည်ကသဘောထားမပေးခဲ့ပါဘူး။NUG နဲ့ PDF တွေကိုစစ်ကောင်စီကအကြမ်းဖက်အဖွဲ့စီရင်ကြီးညာထားပြီးဖြစ်ပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ပါတီတစ်ခုဖြစ်လက်ခံတတ်မှတ်ထားဆဲဖြစ်ပါတယ
်။ကယားပြည်နယ်ဒီမော့ဆိုနဲ့ဖရူဆိုမျိုးနယ်တွေမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်ပွားလျက်ရှိပြီးတော့နှစ်ဖက်ကြဆုံမှုတွေရှိနေတယ်လို့ဒေသခံရွာတွေကလည်းဘေးလွတ်ရာကိုထွက်ပြေးနေကြပါတယ်။ဒီမော့ဆိုမျိုးနယ်ဒေါ်ပိုးစီရွာနီးမှာ9နိုင်ကြာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကအင်အားအများပြားသုံးပြုပြီးတော့တက်ခတ်ခဲ့တာမို့နှစ်ပတ်စလုံးထိခိုက်မှုတွေရှိရလို့ KNDF တာဝန်ရှိသူတူကဆိုပါတယ်လောလောဆယ်တော့ထိခိုက်ဒဏ်ရာရရှိတဲ့သူတွေကိုစေရုံကိုအမြန်ဆုံးပို့ထားတယ်လို့ KNDF က VOA ကိုပြောပါတယ်စစ်ကောင်စီတပ်ဖွဲ့တွေကအရက်ဝတ်တွေဝတ်စားပြီးတော့ကြေးရွာတွေရဲ့နေအိမ်တွင်းကနေပုံကုတ်တက်ခတ်မှုတွေပြုလုပ်ခဲ့တယ်လို့ရွာသားတွေရဲ့နေအိမ်ချို့ကိုလည်းဖောက်တင်ဖျက်ဆီးခဲ့တယ်လို့ KNDF ရဲ့သတင်းပြန်ကြားရေးဌာနကထုတ်ပြန်ပါတယ်စစ်ကောင်စီပြစ်လိုက်တဲ့လက်နက်ကြီးတွေဟာကုန်းသားရွာတွင်ကြားလို့ဒေသခံတွေထိခိုက်ဒဏ်ရာရရှိမှုရှိတယ်လို့နေအိမ်ချို့လည်းပျက်စီးခဲ့ပါတယ်ဒါအပြင်မနေ့မနေ့ပိုင်းက လွိုက်ကော်မျိုးနယ်ရေနီကန်ကြီးရွာမှာလည်းပြစ်ခတ်မှုတချို့ရှိခဲ့ပြီးတော့ရက်ွက်နေသူတချို့ကြီးထိမှန်တန်ရရှိပြီးနေပျက်စီးမှုတွေလည်းရှိခဲ့ပါတယ်ဒီတော်တွင်စကိုင်းတိုင်းကဏီမျိုးနယ်ရင်းမပင်မျိုးနယ်နဲ့ပလဲမျိုးနယ်တွေမှာလည်းအင်တာနက်ပြတ်တောက်ထားပြီးတော့စင့်အားတွေတိုးမြင့်ချလာနေတာကြောင့်ကဏီမျိုးနယ်ချင်းတွင်းအရှိတ်ဘက်ကကြီးဝတော်တော်များလည်းနေရဆွန့်ခွာထွက်ပြေးနေကြပါတယ်ဖီဖိုင်လာတဲ့ကစစ်တပ်ကအာဏာသိမ်းဖယ်ရှားခြင်းခံခဲ့ရတဲ့ NLD အစိုးရကဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကခုခံတုံ့လန့်စစ်ကြေညာပြီးနောက်ပိုင်းနိုင်ငံတော်ဝန်တိုက်ပွဲတွေခက်ဆက်စီဖြစ်ပွားလာနေပြီးတော့အိုးအိမ်ဆွန့်ခွာမှုတွေအမြောက်အများပေါ်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ
နိုင်ငံကြီးနဲ့နိုင်ငံခြားပြဿနာတွေအပြည့်ပြည့်ဆိုင်ရာဆက်ဆံရေးတဲ့ပြတ်မတော်မီတရုတ်နဲ့အမေရိကန်တို့ရဲ့လုံးဝအလုပ်လုပ်လို့မရတဲ့ဆက်ဆံရေးကိုပြင်ဆင်ဖို့ကုလသမဂ္ဂတွေးမှုချုပ်ကပန်ကြားလိုက်ပါတယ်တရုတ်နဲ့အမေရိကန်တို့ဟာရာသီဥတုဆိုင်ရာကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်တဲ့လို့လည်းသူကပြောပါတယ်လူခွေရေးစီးပွားရေးအင်တာနက်လုံခြုံရေးနဲ့တောင်တရုတ်ပင်လယ်ပြင်ရဲ့အချုပ်အခြာအာဏာကိစ္စတွေမှာနိုင်ငံရေးအရာအကွဲအဲ့တွေဆက်ရှိနေပေမဲ့ကုန်သွယ်ရေးနဲ့နည်းပညာကိစ္စတွေမှာလည်းပုံပြီးခိုင်ခိုင်မာမာညှိနှိုင်းဖြည့်ရှင်းကြတဲ့တယ်လို့Mr. Antonio Guterres ကပြောခဲ့တာပါ။ကမ္ဘာကောက်အကြောင်းမလားဆိုတော့ပဲဒီကနေ့မှာထိတ်တိုက်ရင်ဆိုင်ကြတာတွေပဲရှိနေကြတယ်လို့ Guterres က ABNet interview မှာစနေနေ့ကပြောခဲ့ပါလေ။နိုင်ငံတကာအသိုက်အဝန်းအတွက်အထူးသဖြင့်အဓိကမဟာအင်အားကြီးနိုင်ငံတွေကြားအပြုသဘောဆောင်တဲ့ဆက်ဆံရေးမရှိဘဲနဲ့ COVID ကာကွယ်ဆေးရာသီဥတုအပြောင်းလဲကမ္ဘာအပြောင်းလဲတွေနဲ့ဆက်နွယ်နေတဲ့ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်ကဆိုပါတယ်။တရုတ်နဲ့အမေရိကန်တို့ဟာအင်တာနက်ငွေကြေးကုန်သွယ်ရေးဗန်နရေးဆိုင်ရာစီးပင်းစည်းကမ်းတွေမှာလည်းအပြိုင်ဖြစ်နေကြပါတယ်။ပထမနိုင်ငံရေးနဲ့စစ်ရေးမဟာဗျူဟာနှစ်ရပ်ကလည်းအပြိုင်ဖြစ်နေပြီးကမ္ဘာကြီးကိုကွဲပြားစေုံကအန္တရာယ်တွေလည်းများစေတယ်လို့အတွေးမှုချုပ်ကဆိုပါတယ်။စစ်ရေးတိုက်ပွဲကိုဘာပဲဖြစ်ဖြစ်ရှောင်ကြားရပါမယ်လို့သူကပြောပါတယ်။အခုစစ်ရေးတိုက်ပွဲကအရင်စစ်ရေးတိုက်ပွဲနဲ့မတူတဲ့အပြင်ပိုပြီးအန္တရာယ်များကောင်းများပြီးကင်တွယ်ဖို့လည်းပိုခက်ကောင်းခက်လိမ့်မယ်လို့သူကထင်ပါတယ်။
ကမ္ဘာကြီးပြုံးနေလာတာနဲ့ကိုဗစ်ကာဝေးဆေးကိုတိုင်းပြည်တိုင်းကပြည်သူတွေ
မရရှိနိုင်တဲ့အတွက်သူစိတ်မကောင်းတဲ့အကြောင်းလဲအတွင်မှုကပြောပါတယ်။ကမ္ဘာကာဝေးဆေးစီမံကိန်းတရားလုံနိုင်ဖို့အတွက်အခြေအနေတွေကိုအတူတကွဖန်တီးကြဖို့ကုလသမဂ္ဂအတွင်မှုချုပ်ကတိုက်တွန်းသွားပါတယ်ခင်ဗျာ
။မဲမဲသမားမှုတွေနဲ့မူမှန်မှုဆိုတဲ့ဆွတ်ဆွဲချက်တွေရှိနေတဲ့သုံးရကြာပြုလုပ်ခဲ့တဲ့ရုရှားရွေးကောက်ပွဲမှာလက်ရှိအာဏာရရုရှားညီညွတ်ရေးပါတီဟာအလွယ်တကူပဲအောက်လွှတ်တော်မှာအနိုင်ရမယ့်အခြေအနေမှာရှိနေပါတယ်။ဘဟုရွေးကောက်ပွဲကော်မရှင်ကစက်တင်ဘာ20မှာပြောတာကတော့မဲ40ခန်းလုံးနီးပါးကိုရေတွက်ပြီးအချိန်မှာသမရပူတင်ကျော်နောက်ခံပေးထားတဲ့ရုရှားညီညွတ်ရေးပါတီကလွတ်တော်သေးရဲ့45ရာခိုင်နှုန်းကိုအနိုင်ရရှိလာတယ်လို့ဆိုပါတယ်ကွန်မြူနစ်ပါတီက22ရာခိုင်နှုန်း Liberal Democratic Party က 8.5 ရာခိုင်နှုန်းဝန်းကျင်ရရှိထားပြီးတော့ပါတီသစ်တွေဖြစ်တဲ့လက်တွေ့ရုရှားပါတီနဲ့လူတုသစ်ပါတီတွေကတော့ 9.5 ရာနှုန်းနဲ့6ရာနှုန်းအသီးသီးမဲရရှိထားပါတယ်အများစုအနိုင်ရရှိလာတဲ့ရုရှားညီညွတ်ရေးပါတီရဲ့အထွေထွေအတွင်းမှုအန်ဒရီတာချက်ကပါတီတောက်ခံသူတွေကိုပြောတာကတော့သူတို့ရဲ့အောင်မြင်မှုဟာယူသားတန့်ရှင်တယ်လို့ဆိုပါတယ်။ရေကောက်ပွဲမှာအဓိကတိုက်ခိုက်နေမပါဝင်နိုင်ဘူးလို့ပြောဆိုကြပါတယ်။အာနာပိုင်နေဘက်ကတော့အဓိကကောင်းဆောင်အာနာပိုင်နေကအဓိကကောင်းဆောင်အစကီနာဗာနီကိုထောင်ချထားပြီးတော့သူနဲ့ဆက်ဆက်တဲ့အဖွဲ့အစည်းတွေကိုလည်းအစွန်ရောက်တွေအဖြစ်ကြီးညာထားပါတယ်။ဒါအပြင်နိုင်ငံရေးလုံးပိုင်ခွင့်တွေကိုလည်းထိထိရောက်ကန့်သက်ထားတာပါ။မော်စကိုမြို့ပါဝင်နယ်မြေခုနှစ်ခုမှပြုလုပ်ထားတဲ့အင်တာနက်ကဆင့်အွန်လိုင်းမဲပေးခြင်းကတော့မဲမီရတက်ရသေးပါဘူး။မော်စကိုနဲ့စိန့်ပီတာစဘတ်အပါဝင်အထူးသဖြင့် Liberal EU စတင်တဲ့ဒေသတွေမှာရှိတဲ့အာဏာရကိုယ်စားလှယ်တွေအနိုင်ရရှိစေဖို့အတွက်အာဏာပိုင်တွေဘက်ကအွန်လိုင်းမဲတွေကိုခြေလှယ်ဖို့ကြိုးပမ်းနေတယ်လို့ Navalny ရဲ့ထိတ်တန့်တထောက်တူဖြစ်တဲ့ Leonid Volkov ကပြောပါရယ်။ Navalny ရောထောင်နှစ်နှစ်ခွဲချမှတ်ထားပြီးတော့သူ့ရဲ့ website ပေါင်း50နီးပါးကိုလည်းပိတ်ပင်ခံထားရပါတယ်ခင်ဗျာ။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းတိုမီတာ31 kHz 938ညဖိုင်းတိုမီတာ32 kHz 9303ညဖိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနေ့တွေမှာဖိုင်းလိုက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်အမေရိကန်ပြည်တော်စုမှာကိုဗစ်ကာကွယ်ဆေးအပြည့်ထိုးပြီးသားသူတွေအနဲ့ကိုကံအားထိယောဂါတွေလိုအနည်းများတဲ့ယောဂါကံရှိသူတွေနဲ့အသက်65နှစ်အထက်ပြည်သူတွေကိုပဲနောက်တစ်ကြိမ်အားဖြည့်ကာကွယ်ဆေးထိုးပေးဖို့အမေရိကန် FDA ကအစိုးရကို16မဲနှမဲနဲ့ဆုံးဖြတ်ချက်နဲ့အကြံပြုတင်ပြလိုက်ပါတယ်။ကူးစက်ယောဂါကာကွယ်ရေးဌာန CDC ကတော့ FDA ဆုံးဖြတ်ချက်ကိုခုရဲ့ပိုင်တွင်စဉ်းစားမယ်လို့ဆိုပါတယ်။ဒီတော့တည်းမှာပဲအမေရိကန်ပြည်ထောင်စုမှာသမ္မတဂျိုးဘိုင်ဒန်ရဲ့ Federal အစိုးရဝန်ထမ်းတွေ ကာကွယ်ဆေးမဖြစ်မနေထိုးရမယ်နှာခေါင်းစည်းတွေမဖြစ်မနေတက်ရမယ်ဆိုတဲ့အမိန့်တွေနဲ့ပတ်သက်ပြီး Mrs. Me ပြည်နယ်အုပ်ချုပ်ရေးမှူးတိတ်ရီဖ်ကသမ္မတဘိုင်ဒန်ရဲ့အမိန့်ဟာတကယ်တမ်းကျ COVID virus ကိုကာကွယ်တာမဟုတ်ဘဲအလုပ်သမားတွေကိုထိုးနှက်တိုက်ခိုက်တာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်ဒီတိုင်းနိုင်ငံမှာတော့အသက်12နှစ်နဲ့15နှစ်ကြားကလေးတွေကိုတနင်္လာနေ့ကစပြီးကာကွယ်ဆေးစထိုးပေးနေပါပြီ
မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်တွင် COVID-19 ရောဂါဓာတ်ခွဲနမူနာပေါင်း 18,836 ခုကိုစစ်ဆေးတဲ့အထက်ကရောဂါကူးစက်သူ 1,902 ဦးတွေ့ရှိခဲ့ပြီးသေဆုံးသူ59ဦးရှိတယ်လို့စစ်ကောင်စီရဲ့ကျန်းမာဌာနကဒီကနေ့ည7နာရီထုတ်ပြန်ကြမှာဖော်ပြထားပါတယ်။ကျန်းမာရေးလုပ်သားတွေနဲ့ပရဟိတကူညီသူတွေကအမှန်တကယ်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တာနဲ့ပိုပြီးတော့များနိုင်တယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
။ဂျပန်နိုင်ငံမှာကျင်းပနေတဲ့ Oldenburg ရုပ်ရှင်ပွဲတော်မှာအင်ဒရာကျော်စင်ကအကောင်းဆုံးအမျိုးသမီးတရုတ်ဆောင်စုစေမောကက်ဆယ်စုကိုစုခူသွားပါတယ်ဒါရိုက်တာနာဂျီယက်ကူရိုက်ကူးခဲ့တဲ့ What happened to the wolves ကမှပိုင်ဖြိုးသူနဲ့တူတရုတ်ဆောင်ခဲ့တဲ့အတွက်စုရရှိခဲ့တာပါစစ်ကောင်စီက CDM များကိုထောက်ခံမှုနဲ့အင်ဒရာကျော်စင်ကိုဖမ်းဆီးထားပြီးဒါရိုက်တာနာဂျီနဲ့ပိုင်ဖြိုးသူတရုတ်ဆောင်အောင်မြင့်မြတ်တို့လည်းရှောင်တိန်နေကြရပါတယ်အင်းစိန်တောင်မှထောင်တွင်းအကျဉ်းချခံရတဲ့မင်းသမီးအင်ဒရာကျော်စင်ကိုဂွန်ပြူတဲ့အနေနဲ့ဒီရုပ်ရှင်ပွဲတော်ကိုစီစဉ်တဲ့ရုပ်ရှင်ထုတ်လုပ်သူတော့စတန်နျူမန်အပါဝင်ပွဲတော်စီစဉ်သူတွေကအင်္ဂလိပ်လိုအင်ဒရာကျော်စင်ဆိုတဲ့စာတန်းတို့အင်ဂျီတွေကိုပွဲတော်ဖွင့်ပွဲနေ့ကဝတ်ဆင်ထားခဲ့ကြပါလေ။ဒီရုပ်ရှင်ပွဲတော်မှာရုပ်ရှင်ကားကြီးတွေမဟုတ်ပဲရုပ်ရှင်ထုတ်လုပ်သူတွေရုပ်ရှင်ကားဖန်သူတွေနဲ့ငွေနဲ့နဲ့ဖန်တီးတဲ့ရုပ်ရှင်ကားတွေပြသရှင်ပြိုင်ခဲ့ကြတာဖြစ်ပါလေ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတမောင်သန်းနဲ့ကိုအောင်မြတ်သူတို့ကြီးညာပေးခဲ့တာပါရှင်။ VOE မြန်မာပိုင်းရဲ့စက်တင်ဘာလ20ရက်တနင်္လာနေ့ညပဲအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOE အစီအစဉ်တွေကိုည10နာရီအထိလိုင်းတူ31 32 51နဲ့ပထမနာရီဝက်အထိကိုလိုင်းလက်မီတာ190ရုပ်ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံမှာဖြစ်နေတဲ့နောက်ဆုံးအခြေအနေတွေကိုဇက်တိုက်တင်ပြပေးပါရောမယ်။စကိုင်းတိုင်းနဲ့ချင်းပြည်နယ်ကပြည်သူတွေကြုံတွေ့နေရတဲ့အခြေအနေတွေကိုမပြောခင်မှာဒေါအောင်ဆန်းစုကြည်အမှုတွေနဲ့ပတ်သက်တဲ့သတင်းတွေကိုအရင်ပြောပြပါရစေ။နေပြည်တော်မှာဖမ်းဆီးတရားစွဲခံထားရတဲ့ဒေါအောင်ဆန်းစုကြည်ကသူ့အမှုတွေနဲ့ပတ်သက်လို့ဥပဒေနဲ့မညီတဲ့လှုပ်ထုံးလှုပ်နှီးတွေကိုပေါ်လွှင်အောင်ဖော်ထုတ်ပါလို့သူ့ရဲ့ရှေ့နေတွေကိုပြောကြားလိုက်ပါတယ်။သူ့ပေါ်ဆွဲဆိုထားတဲ့အမှုဆက်တမှုတွေကပို့ကုန်သွင်းကုန်အမှုဆက်သွယ်ရေးအမှုနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာအမှုသုံးခုအတွက်နေပြည်တော်သီးသန့်တရားရုံးမှဒီကနေ့ရုံးထုတ်ဆင်မှာဒေါအောင်ဆန်းစုကြည်ကပြောကြားခဲ့တာဖြစ်ပါတယ်။ရန်ကုန်ကလာတဲ့တရင်အပြည့်အစုံကိုနန်းလောင်ကပြောပြပါမယ်ရှင
်။အမှုပေါင်းဆက်တမှုနဲ့ရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေထက်ကအမှုသုံးမှုနဲ့ဥဝင်မြင့်အမှုတမှုပေါင်းလေးမှုကိုနေပြည်တော်ကသီးသန့်တရားရုံးမှဒီကနေ့ကြားနာဆစ်ဆေးပါတယ်။ရှင်းနေရတဲ့တွေးဆောင်စင်မှာတော့ဥပဒေနဲ့မညီတဲ့လှုပ်ထုံလှုပ်နေတွေကိုဖော်ထုတ်ပေးဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းတယ်လို့ရှင်းနေဦးခင်မောင်စောက VOA ကိုပြောပါတယ်
။ဒေါအောင်ဆန်းစုကြည်အတွေ့တော့အမှုသွားနဲ့လမ်းကြောင်းရင်းညှိပါတယ်။ထပ်ပြီးညှိတော့ဗျာ။အဲ့တော့ဒေါအောင်ဆန်းစုကြည်ကတော့အမှုကိုအဲ့ဒီ strategy တည်စီချက်ကြချဖို့နော်တိုက်တဆညီပြီးဟာရတော့အသိပေးတာလုပ်ဖို့ဗျာ။နော်။ကိုကနကျွန်တော်ပြောတဲ့အတိုင်းမြေကအပြည့်ရတော့ဒေါအောင်ဆန်းစုကြည်ကဒီတော့မဟာပြာမြောက်ခုခံပြီးဖို့နော်အဲ့ဒီမှာ strategy အဲ့တော့ဥပဒေကိစ္စတွေကိုရှေ့တည်ပြီးတော့မှဖော်ထုတ်ဖို့ဥပဒေနဲ့မညီတဲ့အချက်တွေကိုဖော်ထုတ်ပေးဖို့ဟိုကျန်တဲ့ tactics ပါတော့ကြိုက်လို့လို့လာလို့ပေါ့ဗျာဘယ်သူကဘယ်လိုစစ်လိုက်မယ်ဘယ်လိုပုံစံလေးစစ်မယ်ဆိုတာအနည်းပရိယာအနည်းပြောတော့ကြိုက်လို့လို့ပါ undue process ဒီကိုဖော်ထုတ်ပေးပါအဲ့ဒါပြောတယ်ဗျာ
ဥပဒေနဲ့မညီတဲ့လှုပ်ထုံလှုပ်နှီးတွေကိုဖော်ထုတ်ဖို့ဆိုတဲ့နေရာမှာဘယ်အချက်တွေလဲဆိုတာကတော့ရှင်းရှင်းလင်းလင်းမပြောပါဘူး။ကိုဗစ်ကရောဂါကြောင့်နလကြာရထားတဲ့အမှုကြားနာစစ်ဆေးမှုတွေကိုပြီးခဲ့တဲ့တစ်ပတ်ကပဲနေပြည်တော်မှာပြန်စတင်စစ်ဆေးခဲ့တာပါ။နေပြည်တော်မှာဆွဲဆိုထားတဲ့ကနအူးအမှု9မှုထဲကမှဒီကနေ့မှာတော့ပို့ကုံသွင်းကုံဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှန်25နဲ့ကအမှုတမှုပေါင်းသုံးမှုကိုစစ်ဆေးခဲ့ပါတယ်။ဒီကနေ့ဆက်စေခဲ့တဲ့အခြေအနေအသေးစိတ်ကိုလည်းဥက္ကမောင်စောကအခုလိုပြောပါတယ်
။ဒီနေ့ဆိုရင်သူ့ရဲ့မြူကြီးတိုင်းအေးဇာတိအမှုတွေမှာအမှုစဉ်ရဲ့အရာကြီးဟိုကအများဆုံးလုပ်တာဆိုတော့အဲဒုဒုကိုစစ်ပါရရဆက်သွယ်ရေးဥပဒေအမှုမှာသူ့ရဲ့မြူတိုင်းရဲ့အင်းကဟိုကဒီလိုပဲကနေနောက်တိုးတက်တည်လျှောက်ပါတယ်ကျွန်တော်တို့ကကပ်ပါပါတယ်။နောက်တိုးတက်တည်ကဒီဆက်သွယ်ရေးကိုကြီးဌာနကကျွင့်ကျင်သူအရာရှိတော့ဥပ္ပုသူကပြောရတယ်အဲ့တော့ကျွန်တော်တို့ကလည်းကောက်ဝတ်ထားပါလေအဲ့တော့ရှေ့ချင်းမှတရားသူရောက်ပါဒီလိုမှနော်အဲဟိုကပေါ့လျှောက်လဲကြပေါ့ဒီဖြစ်လျှောက်လဲကြဈာနာမယ်လို့ပြောပါတယ်အဲ့တော့ ုံတွင်းကိုလည်းဖြစ်ပါတယ်ဥဒံကြီးလည်းဒီ IO အနေနဲ့ဖြစ်ပါတယ်ဒါကတော့တဘာဝပြီး25ကတော့တက်တယ်မလားလို့အစ်ဖြစ်ပါဘူးဒါလေးအကုန်လုံးကိုကျွန်တော်တို့28ရက်နေ့တနင်္လာနေ့မှာပြန်ချိန်ပါတယ်
ပြိခက်တဲ့အပတ်ကကျမရဲ့ချိုးဝင်နေတဲ့ဒေါအောင်ဆန်းစုကြည်ဟာဒီတစ်ပတ်မှာတော့ကျမရဲ့အခြေအနေကောင်းမွန်စွာပြုလာပြီလို့ရှင်းနေတွေကပြောပါတယ်။ဒါအပြင် NUG PDF တွေကိုဒေါအောင်ဆန်းစုကြည်ကလက်မခံဘူးလို့ရှင်းနေတွေကိုပြောဆိုခဲ့တဲ့ဆိုတော့ online ပေါ်မှာပြန့်နှံ့နေတဲ့သတင်းတွေနဲ့ပတ်သက်ပြီးမဟုတ်မှန်ကြောင်းကိုလည်းရှင်းနေတွေကတဆင့်ပြောဆိုခဲ့ပါတယ်။မနေ့ပြန်စက်တင်ဘာ23ရက်ကျရင်တော့ဒေါအောင်ဆန်းစုကြည်အပေါ်ဆွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြစေတဲ့ရာဇသက်ကြီးဥပဒေပုံမှ905ခခွေနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှ25ရက်အတွဲကြားနာစစ်ဆေးဖို့အစီအစဉ်ရှိပါတယ်။ထောက်အောင်ဆန်းစုကြည်ကိုအဂတိလိုက်စားမှုနဲ့မန္တလေးမြို့မှာတရားစွဲထားတဲ့အမှု၄ခုကိုတော့လာမယ့်အောက်တိုဘာ၁ရက်နေ့ကစပြီးနေပြီးတော့အထူးတရားရုံးမှာတောက်ကြားနေတိုင်းတပတ်ခြားတစ်ခါစစ်ဖို့ရှိနေပါတယ်။ထောက်အောင်ဆန်းစုကြည်ဟာပုတ်ကုံတွင်းကုံဥပဒေပုံမှ8ဆက်သွယ်ရေးဥပဒေပုံမှ69ရာဇသက်ကြီးဥပဒေပုံမှ905ခခွေတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှ25နဲ့ကနမှုရန်ကုန်အရှေ့ပိုင်းခရင်တရားရုံးကနေနေပြီးတော့တရားလွှတ်တော်ကိုလဲပြောင်းထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှ31ငယ်တခါမန္တလေးတိုင်းတရားလွှတ်တော်မှာထပ်မံဆွဲဆိုခံထားတဲ့အဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေပုံမှ55နဲ့ကအမှု၄ခုအပြင်အခုနောက်ဆုံးပဟန်းမြို့နယ်မှာအမှုဖွင့်ထားတဲ့အဂတိလိုက်စားမှုစတဲ့အမှုပေါင်း70ခုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
ဒီနေ့နေပြီးတော့တည်ထောင်တရားရုံးမှရုံးထုတ်တဲ့ဒေါန်ဆန်းစုကြည်အမှုတွေအကြောင်းကိုနှမ်းလောင်တင်ပြခဲ့တာပါရှင်အခုဆက်ပြီးတော့ဒီမြန်မာနိုင်ငံတော်ကနောက်ဆုံးဖြစ်နေတဲ့အခြေအနေတွေကိုတင်ပြပေးပါအောင်မယ်ချင်းပြည်နယ်ထန်တလန်နဲ့ဟာခါမြို့နယ်တွေဘက်ကအခြေအနေတွေကိုမပြောခင်မှာအင်တာနက်ဖြတ်တောက်ခံထားရတဲ့စကိုင်းတိုင်းကနီနဲ့ရင်းမှတ်ပင်မြို့နယ်နဲ့ပလဲမြို့နယ်တွေဘက်ကအခြေအနေတွေကိုကြည့်ရအောင်ပါအဲ့ဒီဒေသတွေဘက်မှာဆက်သွယ်ရေးပြတ်တောက်နေတယ်လို့စစ်တပ်တွေကအင်အားတိုးချဲ့သွားလာနေတာကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်ချင်းတွင်းမြစ်အရှေ့ဘက်ချမ်းကခြေရွာတော်တော်များများရွာသားတွေကတော့ထွက်ပြေးတိမ်းရှောင်နေကြရပါတယ်။ရန်ကုန်ကလာတဲ့အခြေအနေအပြည့်အစုံကိုမတ်အေးတန်နာကျော်ပြောပြပေးပါမယ်ရှင်
။စကိုင်းတိုင်းအတွင်းကကနေရင်းမပင်နဲ့ပလဲဒေသတွေမှာဒေသအကာအကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ခဲ့တဲ့နောက်အခြေအနေတွေကအခုထိတင်းမာနေသေးပါ။ဒေသတွေမှာလည်းဖုန်းအင်တာနက်တွေဖြတ်တောက်ခံထားရပါတယ်။ကနေမြို့နယ်ချင်းရင်းမြစ်အရှေ့ဘက်ကတကြောကရွာတွေဘက်မှာတရွာဝင်တရွာထွက်စစ်တပ်ကညအိတ်တက်ဆွဲနေလို့ဒေသခံတွေကြောက်လန့်ပြီးတော့နေဆက်ရာကိုပြေးထွက်ပုန်းရှောင်နေရတယ်လို့ထွက်ပြေးနေတဲ့ဒေသခံတွေက VOA ကိုပြောပါတယ
်အရှိပဲပြေးတယ်သူကပြေးအနောက်ပြေးတယ်သူကပြေးရွာလေနေတိုင်းလည်းကောင်းကောင်းသားကောင်းကောင်းမနေရပါဘူးခင်ဗျာတောတောင်တွေလျှောက်တိတ်နေရတာအဲညနေတိုင်းကျမပြန်သွားပြီးလည်းဘေဘာရောက်သွားပြီးလည်းညာရောက်သွားပြီးဆိုမှတကပြန်လာရတာမျိုးခုဒီရက်ပတ်နေဆိုရင်အခု5ရက်6ရက်လောက်ရှိပြီအိမ်ကိုကောင်းကောင်းမနေရဘူးတရွာကိုနှစ်ညတညတလို့အိပ်ပြီးမှလှဲ့သပြီးမှုရပြီးမှနေရာရွှေ့တာအဲ့လိုကြောင့်ကြောက်နေတာဟုတ်တယ်ပြီးတော့သူတို့လူကင်းနဲ့ပစ္စည်းတွေယူသွားတယ်အဲ့လိမ့်ဆန်နေပါလေလက်တက်ဖြတ်ချက်သားကြတာပါဟိုပြက်တော့ဝက်တော့
အင်တာနက်ဖြတ်တော့ခံရထားပြီးတဲ့နောက်စစ်တပ်အင်အားတိုးချထားပြီးတော့ရွာနီးချုပ်ဆက်တွေမှာစစ်ကောင်စီကတက်ဆွဲတာတွေပို့လုပ်လာတယ်လို့ဒေသခံတွေကဆိုပါတယ်လွန်ခဲ့တဲ့ရက်အနည်းငယ်ကစပြီးတော့ဝင်းမနာရွာမိုးကောင်းကြီးရွာကျဲဖိုးရွာအရှိစုရွာအင်းလေချောင်းရွာဝါရရွာကျွမ်းမကြားရွာစိန်ကုန်းရွာကြော်ရွာစုလေကုန်းရွာကနေရွာကျွမ်းပြားရွာမုံအိုရွာပြုတုရွာတို့ကဒေသခံတွေကနေဆက်ရွာကိုထွက်ပြေးနေရပါတယ်မိုးကောင်းကြီးအရှိစုကျဲဖိုးရွာကိုစစ်သားတွေဝင်လာချိန်ဖုန်ကြီးကျောင်းမှာတင်းရှောင်နေတဲ့ရွာသား40လောက်ဖမ်းဆီးခံရပြီးတော့မင်းမြန်ချင်းချောက်ပြန်လွတ်ပေးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒါအပြင်ဒီကနေ့မှလည်းရွာသားရွာ၊နတ်ကြီးရွာ၊ဝက်ချောင်းရွာပဲမှာစစ်သားဝင်လာလို့အဲ့ဒီနာကရွာတွေလည်းထွက်ပြေးနေရပါသေးတယ်။တိတ်ရှောင်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရွာသားတို့ကအခုလိုပြောပါသေ
းတယ်။ကျောနေတယ်နင်းပြီးတော့ကျမတို့ရွာရဲ့မြောက်ဖက်နာကလမ်းစုံတွေမှာလာလိုက်ဟိုကနေလာလိုက်ပြန်နေလာလိုက်ဆိုတော့ရွာတွေကတောက်ပြီးတော့ပြေးကြရှင်။ကျောမှာမြေနဲ့နှုတ်ပြေလုံးလုံးနေတဲ့သူတွေလည်းအကုန်လုံးရွာထဲကိုပြန်လာပြီးတခြားရွာတွေမှာလည်းပြေးကြရရှင်။စစ်ကောင်စီဘက်ကလာတော့ဘလို့ကြောင်းလာတယ်ဆိုတာကျွန်တော်တို့လည်းအတိအကျတော့မသိဘူးရှင်တိုက်ပွဲချိန်နေတော့မဟုတ်ဘူးရဲ့ရှင်သူတို့လာပြီးရွာထဲတွေအလိုမွေမာတွေဘာတွေဝင်းဝင်းမာတွေဖမ်းမာတွေတောက်ပြီးတော့ကြတော့ရှောင်ကြတိမ်းကြလို့ပြေးကြလွားကြတာရှင်သူမိမိတဲ့စစ်ဘက်တော်ရွာပေါင်းအကုန်လုံးအားလုံးပြီးပါပဲရှင
်ပလဲမြို့နယ်မှာလည်းစစ်တဲ့အင်အားများများတိုးလာတာတွေ့ရတယ်လို့ဒေသခံတူက VOA ကိုပြောပါတယ်
အဲ့နားနေချက်တော့လေခါမှာကျွန်တော်တို့ဒီသတင်းစီးပင်းမှုတွေကတော့မရှိတော့ရှိရပေါ့အဲ့တော့ဖုန်းတိုင်းတွေနဲ့ပဲကျွန်တော်တို့ information ပေါ့ဥပမာဘယ်ရွာကိုတော့ဘယ်လောက်တက်သွားပြီခံမှန်းကြည့်အင်အားပေါ့ဥပမာဘယ်နေရာတော့ဘယ်လောက်တက်သွားပြီခံမှန်းကြည့်အင်အားပေါ့ဒါမျိုးတွေလောက်ပဲကျွန်တော်တို့ကသိရတဲ့အနေထားပေါ့ဥပမာတို့ရွာတွေမြို့သလားလူတွေသတ်သလားပြီးတော့ဒီအပြင်မဲ့အမျိုးသမီးတွေကိုမင်းကြီးင့်သလားပေါ့ဒါမျိုးတွေလည်းကျွန်တော်တို့သိလို့မရဘူးတို့အားတွေလုံးချင်လို့ internet နိုင်နေဖြစ်တာဗျအရှင်းရှင်းပြောရင်လေခုနကျွန်တော်ပြောလို့ internet တွေဆက်လောက်တာဆိုတာအကြမ်းဖက်စစ်ကောင်တွေကလူကူကြီးကိုချိုးပေါက်ချင်လို့စစ်ရဆုံးမှုတွေကိုချိုးပေါက်ချင်လို့တို့လုံးတဲ့လုံးတယ်လို့ပဲကျွန်တော်တို့ကမြင်တာပဲ
လွန်ခဲ့တဲ့နှစ်ရက်လောက်ကခေါ်တနီရွာငပြောတော်ရွာကံကြီးရွာဘက်မှာစစ်သားအင်အားများများနဲ့ဝင်လာလို့ဒေသခံတွေနှီးဆက်ရာကိုထွက်ပြေးနေကြရတာပါဒေသခံတွေရွာထဲမရှိတဲ့အချိန်မှာနေအိမ်တွေကိုဝင်မွေပြီးတော့တံမိုးကြီးပစ္စည်းတွေခိုးယူသွားတယ်လို့လည်းဒေသခံတွေကပြောပါတယ်စစ်သားတွေရွာတွေကနေထွက်သွားတော့မှရွာသားတွေပြန်လာကြရတယ်လို့သူတို့ကဆိုပါတယ်စစ်ကောင်စီတပ်တွေဟာ PDF အဖွဲ့တွေရှိတယ်ဆိုတဲ့အထင်မြင်နဲ့တရွာဝင်တရွာထွက်ပိုက်စိတ်တိုက်ရှာဖွေနေတာတာမန်အရက်သားတွေကို PDF လို့ဆွဆွဲဖမ်းဆီးတာတွေရှိတယ်လို့ဒေသခံတွေကဆိုပါတယ်အထူးသဖြင့် internet ဖျက်တောက်လိုက်တာကြောင့်လူခွင့်ချိုးဖောက်မှုတွေပိုလာမှာစိုးရိမ်ရတယ်လို့ရင်းမပင်ဒေသခံတို့ကဆိုပါတယ်စက်တင်ဘာ14ရက်နေ့နေကင်းပိုင်းတွေကစကိုင်းတိုင်းမကွေးတိုင်းနဲ့မန္တလေးတိုင်းတွေကမြို့နယ်တချို့မှာအင်တာနက်လိုင်းတွေဖြတ်တောက်လိုက်တာပါစကိုင်းတိုင်းမှာဆိုရင်ရင်းမပင်ကနေဆလင်းကြီးပလဲအရာတော်ဝက်လက်နဲ့ဘုဒ္ဓလင်မြို့နယ်တွေမှာမိုဘိုင်း Wi-Fi စတဲ့အင်တာနက်လိုင်းဖြတ်တောက်ခံထားရတယ်လို့ဒေသခံတွေက VOE ကိုပြောပါတယ်ရှင်
စကိုင်းတိုင်းနယ်ကအခြေအနေတွေပြီးတော့တခါချင်းပြည်နယ်ဘက်ကအခြေအနေကိုပြောပြပါဦးမယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးပူးပေါင်းအဖွဲ့တွေကြားမှတိုက်ပွဲတွေဖြစ်ခဲ့တဲ့ချင်းပြည်နယ်တွေကထန်တလန်မြို့ပေါ်နေသူပြည်သူတော်တော်များများအိုးအိမ်တွေကိုဆွန့်ပစ်ပြီးတော့ထွက်ပြေးနေကြတာ။တချို့ဆိုရင်အိန္ဒိချင်းအိန္ဒိယနိုင်ငံဘက်အထက်အထိထွက်ပြေးကြသူတွေရှိပါတယ်။ဟာခါမြို့ပေါ်မှာဆိုရင်လည်းမြို့ပေါ်ကတချို့နေအိမ်တွေကိုစစ်တပ်ကပြောင်းရွှေ့ခိုင်းနေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညင်ဦးပြောပြပေးပါမယ်ရှင်။
ပြီးခဲ့တဲ့စက်တင်ဘာလ18ရက်စနေနေ့တုန်းကချင်းပြည်နယ်ထန်တလန်မြို့မှာစစ်ကောင်စီတပ်တွေနဲ့ထန်တလန် CTF ချင်း National Army တို့ပူးပေါင်းဖွဲ့တွေတိုက်ပွဲဖြစ်ခဲ့ပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေပစ်ခတ်တာကြောင့်မြို့ပေါ်ကနေ20ကန့်မီးလောင်ပြီးမိနေသားဖို့တောအောက်တဲ့ဘာသာရေးသင်းအုပ်ဆရာတော်တပါးကြီးစံထိမှန်ပြီးသေဆုံးခဲ့ပါတယ်တိုက်ပွဲပြင်းထန်တာကြောင့်မြို့ပေါ်နေထိုင်သူတွေဟာစစ်ဘေးလွတ်ရာကိုတင်းရှောင်နေရပြီးတော့အခက်အခဲတွေအခုကြုံနေရတယ်လို့ဒေသခံတူကပြောပါတယ
်ထန်တလန်မြို့နယ်ကမြို့နယ်မှာယူအပေါင်းက85တကူးစီနီပါရှိတယ်95% လောက်သောဆုံးခေါ်တော့ကြောက်ပြီးအဲ့ဒါတော့ဒီနေ့ထန်တလန်ကိုဖုန်းဆက်တော့လူကမဆော်သေးတဲ့လူကအိမ်ချေရ၄-၅ဦးတည်းကျန်တော့တာအဲ့ဒီမှာပဲအာကျွန်တော်တို့ကစစ်ဘေးဆောင်နေနဲ့အာအိန္ဒိယဒီဖက်မှာပြီးတဲ့လူရှိတယ်အိန္ဒိယပြည်နဲ့နေတဲ့ယူအာလေးဒီမှာတွားတဲ့လူတွေရှိတယ်အမျိုးမျိုးပေါ့နော်ချင်းပြည်သူနေကြတာပေါ့နော
်ထန်တလန်မြို့ဟာအင်ဂျီတထောင်ဝန်းကျင်ကရှိပြီးတော့လူကြီးတထောင်ကျော်နေထိုင်တဲ့မြို့ဖြစ်ပြီးတော့အခုခါမှာတော့မြို့ပေါ်နေသူတွေအားလုံးမြို့ကိုဆုံးခွာသွားပြီးဖြစ်ပါတယ်စက်တင်ဘာလ9ရက်က CDF နဲ့စစ်ကောင်စီတပ်တွေမျိုးရင်းမှာတိုက်ပွဲဖြစ်ခဲ့ပြီးစက်တင်ဘာလ10ရက်မှာတော့ချင်းပြည်နယ်ထန်တလန်မြို့ကလုံလဲကျေးရွာမှာရှိတဲ့စစ်ကောင်စီအခြေစိုက်စခန်းတစ်ခုကို CNA နဲ့ CDF ထန်တလန်တို့ပူးပေါင်းတိုက်ခိုက်ခဲ့တာပါစခန်းကိုမိရှုလက်နက်ခဲယမ်းတွေယူဆောင်ပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေပါအသေးပြောက်ရှိခဲ့တာကြောင့်မလို့လင်းပစ်ကူတွေပါအသုံးပြုခဲ့ရတဲ့အထိတိုက်ပွဲကပြင်းထန်ပါတယ်အဲဒီနောက်ထန်တလန်မြို့ပေါ်မှာအခုလိုတိုက်ပွဲတွေဆက်ဖြစ်နေတာပါထန်တလန်မြို့ပေါ်တိုက်ပွဲမှာတော့စစ်ကောင်စီဘက်ကအယောက်30ခန့်သေဆုံးခဲ့တယ်လို့ CDF ဘက်ကသတင်းထုတ်ပြန်ပါတယ်စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးဒီကနေ့စက်တင်ဘာလ20မှာတော့ဟာခါမြို့ပေါ်မှာတိုက်ပွဲဖြစ်တာမရှိဘဲနဲ့စစ်ကောင်စီကဒီဟာခါမြို့ပေါ်ကနေအချို့ကိုပြောင်းရွှေ့ခိုင်းတာတွေတော့ရှိတယ်လို့ CDF ဟာခါကတောင်းရှိသူတူကအခုလိုပြောပါတယ
်ဒီစွတ်တော်ယုံကြီးရဲ့အောက်ဖက်အင်ချီ450နီးပါလို့ရှိနေသူတို့ကတော့တင်းရတမရွှေ့ခိုင်းတယ်စစ်တပ်ကတကယ်လုံးထွက်တာရရောဟာခါမှာတော့မရှိသေးပါဘူးအဲ့ဒါအစိုးရရုံးရဲ့နောက်ထပ်မိနာမှာရှိတဲ့အင်းဒီဆိုလေဒီလိုများခုခုဖြစ်ရင်တော့ဒီကတက်ခဲ့မှုဒီနေ့နေ့ကြည့်ပြီးချမယ်ဆိုတဲ့သဘောပြီးသူဒီကိုကြောက်စိတ်ဝင်အောင်လေချင်းချောက်တဲ့သဘောဖြစ်တယ
်စက်တင်ဘာလ18ရက်နေ့ညပိုင်းတုန်းကလည်းချင်းမိနယ်မြို့တော်ဖြစ်တဲ့ဟာခါမြို့အစိုးရရုံးမှာနေရာယူထားတဲ့စစ်ကောင်စီတပ်တွေကိုဟာကာ CDF ကပြစ်ခတ်ခဲ့ခြင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့မျိုးရင်းကိုပြစ်ခတ်တာမို့လို့နေနှလုံးမီးလောင်ကျွမ်းပြီးတော့ရပ်သား၄ဦးထိခိုက်ဒဏ်ရာရရှိတယ်လို့ဒေသခံတွေကတဆင့်သိရှိရပါတယ်ခင်ဗျာ
ညဦးတင်ပြခဲ့တာပါရှင်ခုလိုမျိုးမြန်မာနိုင်ငံမှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်တဲ့အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီမှမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအခုကိုယ်စားလှယ်ကစက်တင်ဘာ22ရက်ပုံထုံးနေ့ကျရင်တင်ပြမှာပါကုလသမဂ္ဂထွေထွေညီလာခံမှာစစ်ကောင်စီကိုနေရာမပေးရေးဆိုတဲ့ကုလသမဂ္ဂရဲ့ပထမခြေလှမ်းအောင်မြင်စွာလှမ်းနိုင်ခဲ့တယ်လို့အထူးကိုယ်စားလှယ် Tom Andrews က VOA ကိုပြောပါတယ်ဆရာနာသိမ့်လိုက်တဲ့မြန်မာနိုင်ငံအတွက်ကိုယ်စားလှယ်အစ်စ်အမှန်အဖြစ်ကုလသမဂ္ဂကဘယ်လိုဆုံးဖြတ်ဖို့ရှိပါသလဲကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကိုမတ်အင်ဂျင်နိုင်က Skype ကနေပြီးတော့အသီးသန့်ဆက်သွယ်မြင်ပြန်ထားပါရရှင်
Welcome, Tom.
Thank you. Very nice to be with you.
Thank you. Yeah, first of all, we would like to ask you
အခုလိုတွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ပထမအောင်ဆုံးမေးချင်တာကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်အနေနဲ့အခုနယူးယောက်မှာကျင်းပနေတဲ့ကုလအထွေထွေညီလာခံအတွက်ဘာတွေပြင်ဆင်နေပါသလဲရှင
် Yes, it has and my first stop will be in Geneva at least remotely
လာမယ့်ဗုဒ္ဓနေ့မှာအရင်ဆုံးဂျနီဗာလူ့အခွင့်အရေးကောင်စီအစည်းအဝေးမှာဗီဒီယိုကွန်ဖရင့်နဲ့ကျွန်တော်အစီရင်ခံစာတင်ပြဖို့ရှိပါတယ်ပြီးရင်တော့အောက်တိုဘာမှာနယူးယောက်ကုလသမဂ္ဂအထွေထွေညီလာခံမှာအစီရင်ခံစာအပြည့်စုံကိုတင်ပြဖို့ရှိပါတယ်အထွေထွေညီလာခံအတွက်အလွန်ကြေကြေပြန့်ပြန့်ရေးသားထားတဲ့နောက်ဆုံးအပြည့်အစုံအစီရင်ခံစာကိုကျွန်တော်တီးဖြတ်နေပါတယ်လာမယ့်သတင်းပတ်အနည်းငယ်အတွင်းဒီအစီရင်ခံစာကိုလူကိုယ်တိုင်တင်ပြဖို့ရှိပါတယ်
So how did you extend
ဒါဆိုရင်မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေအထူးသဖြင့်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဖြစ်ပေါ်လာတဲ့အခြေအနေတွေကိုအစိုးရခန်းစာမှာဘလို့ကြဲကြဲပြက်ပြက်ဖော်ပြထားတယ်ရှင
် Well it's been very very difficult the conditions there
အလွန်အလွန်ကိုခက်ခဲတဲ့အခြေအနေပါလူခွင့်ရေးကောင်စီမှာနောက်ဆုံးအကြိမ်ကျွန်တော်အစိုးရခန်းစာတင်ပြပြီးကြတဲ့ကအခြေအနေတွေကပိုပြီးဆိုးရွားလာခဲ့တာပါအသက်ခံရတဲ့သူပေါင်း1100ကျော်ရှိနေပြီးမတရားဖမ်းဆီးခံရသူပေါင်း8000ကျော်ရှိနေပါတယ်လောလောဆယ်ဖမ်းဆီးခံရမယ့်အရေးရှောင်တိတ်နေတဲ့လူပေါင်း2000ကျော်ရှိနေတယ်လို့ကျွန်တော်သိရပါတယ်နောက်တစ်ချက်အလွန်အလွန်စိတ်မချမ်းသာစရာကတော့စစ်ကောင်စီဟာသူတို့ဖမ်းကျင်တဲ့သူကိုဖမ်းလို့မရရင်မိသားစုဝင်တွေကိုပါတရားခံအဖြစ်ဖမ်းဆီးထိန်းသိမ်းနေတာဖြစ်ပါတယ်ဇနီးညီအကိုမောင်နှမဦးလေးအတော်နဲ့ကလေးတွေတောင်မချမ်းပဲသူတို့ဖမ်းဆီးတဲ့သတင်းတွေရပါတယ်ဒါဟာသူတို့ရဲ့ရက်ဆက်ကြမ်းကြုတ်မှုပြရုပ်အစိပ်ပိုင်းတွေကတခုပါတချို့အဖြစ်အပျက်တွေမှာဆိုရင်ကလေးတွေကိုပါနှိပ်စက်တယ်ဆိုတဲ့အထောက်အထားတွေရှိပါတယ်ဒါတွေဟာတကယ့်ကိုဆိုးရွားနေတဲ့အခြေအနေပ
ါ So let's see the legitimacy issue between the military junta and
နောက်ထပ်အရေးကြီးတဲ့ကိစ္စတစ်ခုကတော့ဒီစစ်ကောင်စီနဲ့NUG အမျိုးသားညီညွတ်ရေးအစိုးရချားမှာဘယ်သူကတရားဝင်မှုရှိတယ်လဲဆိုတဲ့အပိုင်းပါအခုကျင်းပနေတဲ့86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့ Credentials Committee ကနေပြီးတော့မြန်မာကိုယ်စားလှယ်အဖြစ်ဘသူကိုရွေးချယ်မလဲဆိုတဲ့ကိစ္စလည်းရှိနေပါတယ်။ကုလသမဂ္ဂသတင်းအရင်းအမြစ်အရာဆိုရင်မြန်မာစစ်ကောင်စီကိုကုလသမဂ္ဂမှာနေရာမယူနိုင်အောင်ပိတ်ထားဖို့တရုတ်နဲ့အမေရိကန်ကြားသဘောတူညီချက်တွေရခဲ့တယ်လို့ဆိုပါတယ်။ဒါကိုလည်းရုရှား ASEAN နဲ့ဥရောပနိုင်ငံတွေကထောက်ခံတယ်လို့ပြောပါတယ်။ဒါပေမဲ့ဒီသဘောတူညီချက်ကိုကြည့်ရင်တစ်ဖက်မှာလည်းမြန်မာပြည်သူတွေရွေးကောက်တင်မြောက်ထားတဲ့လွတ်တော်အမတ်တွေဥဆောင်ဖွဲ့စည်းထားတဲ့ဒီ NUG ကိုအစိုးရအဖြစ်သဘောတူလက်ခံတဲ့အချက်ကမပါဘူးဆိုတော့ဒီလိုညှိနှိုင်းဆွေးနွေးမှုတွေပေါ်ဘယ်လိုမြင်ပါလဲရှင
် Well there are lots of discussions going on behind the scenes there is
နောက်ပြမှာဆွေးနွေးမှုတွေအများကြီးရှိပါတယ်။ဒီပြဿနာကိုဘယ်လိုဖြေရှင်းသင့်တယ်လဲဆိုတာဆွေးနွေးပြောဆိုတာတွေအများကြီးရှိနေပါတယ်။ဒီအခြေအနေကိုကြည့်ရင်ဖန်ခွက်တစ်ခုကိုတဝက်ပဲမြင်သလား။လုံးဝမရှိဘူးလို့မြင်သလားဆိုတဲ့ကြီးရှုမှုအပေါ်မှာသာမူတည်မဲ့ထင်ပါတယ်။ကျွန်တော်အမြင်မှာတော့စစ်ကောင်စီကိုနေရာမပေးဖို့ကုလသမဂ္ဂအတွက်အရေးကြီးဆုံးခြေလှမ်းတစ်ခုဖြစ်ပါတယ်။အခြားနိုင်ငံတွေနဲ့အတူသူတို့ကိုနေရာပေးမထားပါဘူး။စစ်ကောင်စီကတော့သူတို့ကိုနိုင်ငံတကာကတရားဝင်အတိအမှတ်ပြုတဲ့ပုံစံမျိုးစူးစမ်းပုံဖော်နေတာပါကုလသမဂ္ဂအထွေထွေညီလာခံကတခဲနဲ့တဲချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ကိုကြည့်ရင်2020ရွေးကောက်ပွဲရလဒ်ကိုလက်ခံဖို့ပြည်သူတွေရဲ့သဘောထားဆန္ဒကိုလေးစားဖို့အချက်ပါဝင်ပါတယ်ဒါကြောင့်ဩဇာသက်ရောက်မှုရှိတဲ့ဒီဆုံးဖြတ်ချက်အရစစ်ကောင်စီကိုကုလသမဂ္ဂကအတိအမှတ်ပြုမထားသလိုမြန်မာပြည်သူတွေကရွေးချယ်ထားတဲ့ကိုယ်စားလှယ်တွေကိုအခိုင်အမာထောက်ခံတယ်ဆိုတာထင်ရှားပါတယ
်ဒါကတော့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကို Mac Engine Night Skype ကနေပြီးဆက်သွယ်မိခဲ့တာပါမင်းမြန်ကအပြည့်အစုံကို VOA မြန်မာပိုင်းရဲ့ website နဲ့ Facebook YouTube တို့ပေါ်ကနေလည်းကြည့်ရှုနိုင်ပါတယ်ရှင
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြာရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ် VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့တင်ချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ VOA မြန်မာပိုင်းကနေစက်တင်ဘာ20ရက်တနင်္လာနေ့ညပဲအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံတွေပါတင်ဆက်နေတဲ့ VOA အစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့ထုတ်လွှင့်သွားမှာပါ။ရှေးဟောင်းအမွေအနှစ်တွေကိုမှောင်ခိုရောင်းဝယ်နေတာတိုက်ဖြတ်နိုင်ရေးကုလသမဂ္ဂ UNESCO အဖွဲ့ကြီးကဘယ်လိုစ조사နေတယ်လဲဆိုတာစီးပွားရေးအစီအစဉ်မှာမကြခင်သိရပါမယ်။အရင်ဆုံးတော့သတင်းတောက်မှတ်စုအစီအစဉ်ကိုအလှည့်ပေးပါရစေ။ COVID ကရောဂါတတိယလှိုင်းကိုတော်တော်လေးခံထားရတဲ့မြန်မာနိုင်ငံမှာအခုအချိန်ထိလဲဒီလှိုင်းတွေကထွက်နိုင်ဖို့အတွက်စ조사နေရသေးပါ။ဒီအချိန်အနည်းမှာစစ်ကောင်စီက COVID ကာကွယ်ဆေးထိုးရေးအတွက်ပြည်သူတွေကိုတိုက်တွန်းနေပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့ဆေးမထိုးနိုင်ကြသူတွေကတော့ကုလသမဂ္ဂအဖွဲ့ကြီးတွေရဲ့အစီဒီခါမှာပုဂ္ဂလိကအဖွဲ့အစည်းတွေရဲ့အစီအစဉ်နဲ့အဖို့အခပေးပြီးတော့ကိုဗစ်ကာကွယ်ဆေးထိုးနေကြပါတယ်။ဒီအကြောင်းရန်ကန်ကလာတဲ့သတင်းတောက်မှတ်စုကိုကိုဆွေဝင်းလိုင်ကတင်ပြပါမယ်ရှင
်။မြန်မာနိုင်ငံမှာကျန်းမာရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့ကိုဗစ်ကာကွယ်ဆေးထိုးသူတွေရှိသလိုကိုအစီအစဉ်နဲ့ကိုအခချင်းငွေပေးပြီးကာကွယ်ဆေးထိုးကြသူတွေလည်းရှိပါတယ်။ကိုဗစ်ရောဂါကြောင့်သိဆုံးမှုကိုရှော့ချနိုင်ဖို့ကာကွယ်ဆေးထိုးကြဖို့ကိုလည်းကျန်းမာရေးပညာရှင်တွေကတိုက်တွန်းထားပါတယ်။ပြည်တွင်းမှာအာဏာမသိခင်ပြီးခဲ့တဲ့အစိုးရလက်ထက်တုန်းကမှာယူထားတဲ့အိန္ဒိယနိုင်ငံထုတ် COVID Shield COVID ကာကွယ်ဆေးတန်း30တဲကရောက်ရှိထားပြီးဖြစ်တဲ့ 3.5 တန်းကိုထိုးနှံပေးခဲ့ပြီးအခုအာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီလက်ထက်မှာတရုတ်နိုင်ငံထုတ် Sinopharm ကာကွယ်ဆေးတွေကိုတိုင်းဒေသအလိုက်ဦးစားပေးအုပ်စုခွဲပြီးထိုးနှံပေးနေတာဖြစ်ပါတယ်။မတန်ဆွမ်းသူတွေ၊နာရာရှည်ယောဂအခန်းရှိသူတွေ၊ကယ်ဆယ်ရေးစခန်းကသူတွေအပြင်တိုင်းရင်းသားလက်နက်ကန် EAO အဖွဲ့တွေကိုလည်းကိုဗစ်ကာကွယ်ဆေးဦးစားပေးထိုးနှံပေးမဲ့အုပ်စုစည်းရင်းတွေထည့်ထားတယ်လို့ကျန်းမာရေးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးကပြောပါတယ်။အဲ့
လိုအစုလိုက်အဖွဲ့လိုက်အဖွဲ့စည်းတွေမှာဆိုလို့ရှိရင်ကာကွယ်ဆေးဖန်ဆောင်မှုကိုပေါ့နော်ပေးထားမှာကာကွယ်ဆေးကိုစုစားထိုးပေးထားမှာအဲ့မှာယောဂဖြစ်ပွားမှုတွေမှာထိန်းချုပ်မှာဖြစ်ပါတယ်။ဒါနဲ့ကပ်သက်ပြီးတော့လည်း
ဒီလာထဲမှာတရုတ်ကနေကိုဗစ်ကာကွယ်ဆေး10တန်းလောက်ရောက်လာဖို့ရှိပြီးအောက်တိုဘာလမှာ10တန်း၊နိုဝင်ဘာလမှာ4တန်းဒီနှစ်ထက်မှာကာကွယ်ဆေးစုစုပေါင်း24တန်းရောက်ရှိလာဖို့ရှိတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ
်။24တန်းဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့နောက်ထပ်6တန်းလည်းထပ်မလာတာဖြစ်တဲ့အတွက်ကြောင့်နောက်ထပ်6တန်းကိုလည်းကျွန်တော်တို့ဒီရရှိဖို့အတွက်ဆောင်ရွက်နေပါတယ်။ဒီတော့ကာကွယ်ဆေးတို့အဲ့တော့ငန်းနေလို့ဒီ24တန်းဖုန်းနံပေါ်ကျွန်တော်တို့ဇန်နဝါရီလမှာအပြီးဆိုပြီးတော့ဒီမန်တာလိုမျိုးလည်းခုနောက်ပိုင်းမှာတော့ကျွန်တော်တို့ဒီဇင်ဘာမှာအပြီးဖုန်းနံပို့တဲ့ကတောက်ခဲ့ခါပြီးဒီမန်းဆောင်ရွက်နေမှာဖြစ်ပါတယ်။ဒါကိုလည်းဆက်ဆိုင်ရာတိုင်းနဲ့ပြည်နယ်လိုက်ကျွန်တော်တို့ကဘယ်လိုလဲ face site ပေါ့နော် face 1 face 2 face 3အဲ့လိုမျိုးတော့ထိုက်ကြပြီးတော့ဆောင်ရွက်ဖို့ဆိုပြီးတော့ဒါလည်းဆက်ဆိုင်ဖြင့်ကြားချက်တွေထုတ်ဖြစ်ပါတယ်
။မြန်မာနိုင်ငံမှာ COVID ကာယောဂါကာကွယ်ဆေးထိုးပြီးသူစက်တင်ဘာ14ရက်နေ့အထိစုစုပေါင်း49သိန်းကျော်ရှိတယ်လို့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။အဲ့ဒီထဲမှာအပြည့်ဝဆေးထိုးပြည်သူက33သိန်းကျော်ရှိပြီးကာကွယ်ဆေးတစ်ကြိမ်ထိုးထားပြည်သူက16သိန်းကျော်ရှိတယ်လို့ဖော်ပြထားပါတယ်။ COVID ရောဂါကာကွယ်ဆေးကိုပုဂ္ဂလိကဆေးရုံတချို့မှာလည်းအစုအဖွဲ့လိုက်ထိုးနှံပေးတဲ့အစီအစဉ်တွေရှိနေပါတယ်။ကုမ္ပဏီတွေကသူတို့ရဲ့ဝန်ထမ်းတွေအတွက်ရောဂါကာကွယ်ဆေးကိုမြန်မြန်ဆန်ဆန်ထိုးနှံပေးနိုင်ဖို့ကိုလည်းအခချင်းငွေပေးပြီးစီစဉ်လာကြပါတယ်။ပုဂ္ဂလိကရုံးဝန်ထမ်းတဦးကတော့ကိုဗစ်ကာကွယ်ဆေးကိုရုံးအစီအစဉ်နဲ့ထိုးနှံခဲ့တဲ့အတွေ့အကြုံကိုအခုလိုပြောပြပါရစေ
။ကာကွယ်ဆေးကတော့ဒီဟိုဘယ်နဲ့ဒီအက်စထရာဆီနီကာပေါ့နော်။ဆရာဆီနီကာကကျွန်တော်တို့ဒီလူကေကထုတ်တဲ့တဲ့။အဲ့ဒီဟာအမတို့ဟိုထိုးကြတော့ပေါ့နော်။ထိုးကြတော့သူကဒီတွေ့ကြုံကတော့များများမရှိဘူးနော်ဒီပုံမှန်ဆိုငငယ်တော့ဒီကာကွယ်ဆေးပူလီယိုဘာညာထိုးတဲ့ပုံစံနဲ့သမတ်သူကြတော့ထိုးပြီး3ရက်လောက်တော့အဲ့ဒီလမောင်းလေးအနာကျင်တိုက်ခဲတဲ့ဝေဒနာတော့ရှိတယ်။အဲတခြားဒီထိုးထိုးဖြစ်တာမျိုးတော့ရှိတယ်။အဲ့လိုမျိုးတော့ဖြစ်တယ်
။လက်ရှိအချိန်မှာတော့နိုင်ငံအတွင်းကိုဗစ်ရောဂါကာကွယ်ဆေးကိုကျန်းမာရေးဝန်ကြီးဌာနကသက်ဆိုင်ရာစုရအလိုက်အခမဲ့ထိုးပေးနေသလိုပြင်ပမှာတော့က Grand Hanta Seyong, Palai Seyong, Yamaning Antio Kone Mia, Ten Jokan de Piro, Kajing with you be Tuna Benidale Shibare. Yoga Pipamu will tension and boat way, a Chigan Pina, Jounine, Sua Yonigoro, Satimala Nasali and Eti Tatu Pay Tabare. Luranka was a tobo, second cigar, Jedi Demian Titone Vare. Diana did that in my sheet, Sibish and Doka de Sakane, Nangadu and Gentownima, Kagwaze, Tupi Nirelule, Nangamandrinda, Popianivare. Yamaning and Covid at the Alima, they song to Mia Bia Shige Peter now, Covid Kagwaze, Tobo, Sewinza, Durigaro, Pumia Larejao, Didibaya Drinda Masu, Sisingani, Dinsepile Avarekamia.
Gozo went like Dimiagi Ravashi. Bloggeri Biotamiane, Tatayan Drenwa season regulam Jagemana, Siavame, Yenzono, Siboy season good in Sebibame. Kabatoa, Yenjimbo, and Wendy Drigo, Manko Jaw and Ida, Dipian, I met Nilan Richabo, Dre, Kula Damga, UNESCO, Puejiga, Nilagan, the Kuchin Bavare. Sibit and Dinan and Riga, Yenjimu and Way Nidri, Sheha and Way Nidrigo, Madama Duriga, Manko Gura, Dipian, I unlo, Nangaga, Yenjimu and Way Nisaya, Junjin Duri, Swinri, a Pi Chazame, a Jang, A B the Rin Samba, which he can be all, did the Dimba Siboy.
Afghanistan Nanganga, Dambo Chilade, Shehang Bada Isaya, Amoe Nip, Jesse Drigo, Pianle Shabwe, Twishi Pide now. Bigere, Ibila Donga, Nangango, Pianpo Kebare. Tabi Melody, Shehang Jesse, Ye She Longjong Yikarom, Ye Yam, De Jababu. Afghanistan, Suyago, Pio Chappi, Taliban Nuka. ထောင်900ကိုးဆယ်ပြည်လွန်နှစ်တွေတုန်းကတင်းတင်းမာမာအုတ်ချုပ်ခဲ့ခြင်းကလူဟောင်းတွေနဲ့အမျိုးသားတည်တံ့ချပြအစိုးရကြီးညာထားပါတယ်။ကမ္ဘာရှေးဟောင်းပစ္စည်းမောင်ခိုကူမှုမှာအကျော်ကြားဆုံးတစ်ဦးအဖြစ်အာဏာပိုင်တို့ရည်ညွှန်းတဲ့နယူးယောက်အခြေစိုက်ရှေးဟောင်းပစ္စည်းအရောင်းဝယ်လုပ်သူတဦးထံကနေသိမ်းဆည်းခဲ့တဲ့ရှေးဟောင်းပစ္စည်း32ခုကိုအာဖဂန်နစ္စတန်ကိုပြန်ပို့ထားတာပါ။နိုင်
ညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကပြောပါရယ်ရှင်းဟောင်းပစ္စည်းမောင်းခုကူးမှုဟာကမ္ဘာဒေသတိုင်းကိုရိုက်ခတ်တက်ရောက်မှုရှိပြီးကပ်ဘေးရောဂါကြောင့်တက်ရောက်ထိခိုက်မှုပိုပြီးတော့ကြီးထွားစေတယ်လို့လည်း UNESCO ကပြောပါရယ်နယူးကက်ဆယ်တက္ကသိုလ်ကရှင်းဟောင်းသုတေသနဆရာပါမောက်ခပီတာစတုန်းဟာဆိုရင်လက်နက်ကန်ပရိပခတွေအတွင်ရှင်းဟောင်းယဉ်ကျေးမှုပစ္စည်းတွေကိုကာကွယ်ထိန်းသိမ်းရေး UNESCO ကိုအကြံပေးဖို့အတွက်1996ခုနှစ်ကဖွဲ့တဲ့ Blue Shield နိုင်ငံတကာအဖွဲ့အစည်းရဲ့အကြီးအကဲဟောင်းဖြစ်ပါတယ်။မောက်ခိုကူးသတ်မှုအများစုကဂိုင်းခနာဖွဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ဆက်နွှယ်နေပြီးမောက်ခိုကူးသူတွေကိုစစ်တပ်ကဝင်ရောက်စီးနှင်းမှုဟာဆိုရင်လေနီးစပ်တဲ့ဆက်ဆံရေးကိုပြသနေတာလို့ပါမောက်ခစတုန်းကပြောပါတယ်
။ On one side of the room there are illicit guns
အခန်းရဲ့တစ်ဖက်မှာလက်နက်မောင်းကုန်မှုနောက်တစ်ဖက်မှာကငွေကြေးဆိုင်ရာမှုကင်းတတိယတစ်ဖက်မှာကမူရင်စေဝါစဒုဒ္ဒတချမ်းမှာကရှေးဟောင်းပစ္စည်းပြဿနာကအတူတူပါပဲ
ကဘာတဝန်းကရဲတပ်ဖွဲ့တွေမှာလဲရှေးဟောင်းပစ္စည်းမှောင်ခိုကူးသတ်မှုကိုတိုက်ဖျက်ရေးအတွက်ရန်ပုံငွေကအကန့်အသတ်နဲ့ပဲရှိနေပြီးဒီကိစ္စကိုဦးစားပေးလုပ်ဖို့လိုတယ်လို့ပါမောက်ခစတုန်းကပြောပါတယ
် There are you know countless police and other organizations
ဝင်းစီဝါနဲ့လက်နက်ကုန်ကူးမှုတွေကိုတိုက်ဖျက်ရေးအတွက်ကြိုးပမ်းနေကြတဲ့အဖွဲ့အစည်းတွေရဲတပ်ဖွဲ့တွေအများအပြားရှိပါတယ်
။ကျန်းမာရေးဆိုင်ရာကပ်ဘေးရောဂါကာလအတွင်းစောင့်ကြည့်မှုကာကွယ်မှုနဲ့အရင်းမြစ်တွေလည်းယောနေသွားတာကြောင့်ပြဿနာကိုဖြေရှင်းနိုင်ရေးကပိုပြီးတော့ခက်ခဲရတယ်လို့ UNESCO အဖွဲ့ကြီးကပြောပါတယ်။ပိတ်ထားတဲ့ပြတိုက်တွေနဲ့ရှေးဟောင်းသုတေသနဆိုင်ရာနယ်မြေတွေမှာလည်းအကြီးအကျယ်ခိုးယူခံရပြီးအယောင်ဝယ်များလာတယ်လို့ UNESCO အဖွဲ့ကြီးကပြောပေမဲ့လည်းဆေးရည်အတိအချာကိုတော့မဖော်ပြပါဘူ
း Illicit markets the biggest markets have traditionally been
အကြီးဆုံးမောင်းကိုဈေးကွက်ကအစင်းအဆက်လန်ဒန်နဲ့ American ပြည်ထောင်စုအတွင်းမှာပါအခုတော့ပိုပြီးကျယ်ပြန့်လာပြီးအရှေ့ပိုင်းအထိရောက်လာပါပြီတရုတ်နိုင်ငံတွင်းနဲ့အခြားဒေသတွေနောက်ပြီးတောင်အမေရိကနောက်ပင်လယ်ကွေ့ဒေသတချို့ထိကျယ်ပြန့်လာပါတယ
် Iran နဲ့ Afghanistan နိုင်ငံတွင်းနှစ်နဲ့ချီပြည်ပခါရီကြောင့်မောင်ခိုကူးသတ်မှုပိုအားကောင်းစေပြီးစစ်သွေးကြွတွေအတွက်လက်နက်ရရှိရေးနဲ့ငွေကြေးခဝါချဖို့လမ်းကြောင်းဖြစ်လာစေပါတယ်။မောင်ခိုကူးခံရတဲ့ရှေးဟောင်းပစ္စည်းတွေရဲ့တန်ဖိုးကိုတွက်ဆလို့မရနိုင်ဘူးလို့လည်းပါမောက်ခစတုန်းကပြောပါတယ်
။ There has been an increase in the last few years
ရာဇဝတ်မှုဒါမှမဟုတ်လဲအကြမ်းဖက်ဝါဒစွဲလှုပ်ရှားမှုတွေအတွက်ငွေရရေးရောင်းချဖို့အတွက်ပစ္စည်းတွေခိုးယူလူယူတဲ့အဖွဲ့အစည်းတွေကပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းပိုများလာပါတယ်။တံပိုးခံမှန်တွက်ဆမှုတွေလည်းအမျိုးမျိုးရှိပါတယ်။အမှန်တော့ဘယ်သူမှမသိပါဘူး။ ISD နဲ့တာလီဘန်တွေကိုအခွန်တွက်ချက်ခံဖို့လိုအပ်မှာဖြစ်ပြီးဒါကလည်းဖြစ်လာနိုင်စရာမမြင့်ပါဘူး။နှစ်စဉ်မောင်ကိုရှေဟောင်းပစ္စည်းနဲ့မောင်ကိုကုန်ကူးမှုကဒေါ်လာတန်းချီရှိနိုင်တယ်လို့ဒေါ်လာတန်း10ခန်းကနေရာခန်းအထိရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။
အာဖဂန်နစ္စတန်နိုင်ငံဟာပိုပြီးအထီးကျန်ဖြစ်လာတာကြောင့်ပြည်သူတွေအတွက်တင်မဟုတ်ပဲရှေးဟောင်းအမွေနှစ်တွေအတွက်ပါပိုပြီးတော့စိုးရိမ်လာနေကြပါတယ်။မောင်ခိုကူးသန်းမှုတွေပိုပြီးတော့တိုးလာတဲ့ကိစ္စအတွက်လဲ UNESCO နဲ့ Blue Shield လို့အဖွဲ့အစည်းတွေကပြင်ဆင်ထားကြပါတယ်။ပမောက်ခစတုန်းက
There are those objects that are in museums that we know about.we had lists
ဒါလည်းဒီမှာဒီပစ္စည်းတွေရှိထားတာကိုကျွန်တော်တို့သိပါတယ်ဒီပစ္စည်းတွေစီးရင်လည်းကျွန်တော်တို့စီမှာရှိပါတယ်တာလီဘန်တို့ဘက်ကသူတို့လုပ်မယ်လို့ပြောထားတာနဲ့ဆန့်ကျင်ဘက်ဖြစ်တဲ့အရင်ကပုံစံမျိုးသာပြန်သွားမယ်ဆိုရင်တော့ဒီပစ္စည်းတချို့အတွက်အန္တရာယ်ရှိပါတယ်ရှေးဟောင်းသုတေသနစိုက်တွေနဲ့အဆောက်အုံတွေတိလက်တွေမှာလည်းဒီပစ္စည်းတွေရှိပြီးတာလီဘန်တွေဒါမှမဟုတ်လဲသူတို့မိဖက်တွေကသူတို့စံနဲ့သူတို့ဒါဟာအစ္စလာမ်နဲ့ဆန့်ကျင်တယ်လို့ယူဆပြီးပြစ်မှတ်ထားလာနိုင်ပါတယ်။ဒါကြောင့်ရှီအောင်သူရေနာ site တွေကိုစိုးရိမ်ပါတယ
်။စစ်ပွဲတွေနဲ့လူမှုမတည်ငြိမ်မှုတွေအတွင်းလူမှုအဖွဲ့အစည်းပြိုကွဲမှုကနေအမျက်ထွက်တဲ့သူတွေထဲမှာမှောင်ခိုကူးသူတွေနဲ့ရာဇဝတ်ခိုင်းတွေလည်းပါပါတယ်။မဟာမိတ်တပ်ဖွဲ့တွေအီရတ်စစ်တပ်ကိုဖျက်ပြီးအာဏာရအစိုးရကိုဖျောက်ချပြီးတဲ့နောက်2003ခုနှစ်အတွင်းအီရတ်နိုင်ငံမှာဒီလိုအခြေအနေမျိုးကိုတွေ့ခဲ့ရတယ်လို့လည်းပမောက်ခစတုန်းကပြောပါတယ်။မောင်ခိုရောင်းဝယ်မှုကိုကင်တွယ်ရေးရဲတပ်ဖွဲ့တွေအတွက်ပို့ပြီးတော့ခက်ခဲလာပါတယ်။အများသုံးနေကြတဲ့ website တွေကနေရောင်းချမှုကြောင့်ရှေးဟောင်းပစ္စည်းဈေးကွက်ကပို့ပြီးတော့ကျေပြန့်လာပါတယ်။မောင်ခိုဈေးကွက်ကနေဝယ်လိုအပ်ရပ်သွားဖို့အရေးကြီးတယ်လို့ဘာမောက်ခစတုန်းကပြောပါတယ်။ဒီလိုဖြစ်လာဖို့အတွက်ကလည်းဝယ်ယူစုဆောင်သူတွေအနေနဲ့ကိုယ်လိုရှိနေတဲ့ပစ္စည်းတွေရဲ့နောက်ကွယ်ကကျင့်ဝတ်ပိုင်ဆိုင်ရာကိစ္စတွေကိုနားလည်ဖို့နောက်သူတို့ကိုရောင်းဖို့ကန့်လန့်လာတဲ့ပစ္စည်းတွေရဲ့ဈေးမြင့်ကိုသိအောင်လုပ်နိုင်ရေးအပေါ်မှာမူတည်နေတယ်လို့လဲပမောက်ခစတုန်းကထောက်ပြပါလေရှင
်။မတ်တင်ကြီးထိုက်တင်ပြတဲ့စီးပွားရေးအစီအစဉ်ပါရှင်။အခုတခါတော့ digital ငွေကြေးတစ်ခုဖြစ်တဲ့ Bitcoin ကိုတောင်အမေရိကတိုက်ထဲက El Salvador နိုင်ငံကပထမဆုံးတရားဝင်အသုံးပြုခွင့်ပြုလိုက်တဲ့အကြောင်းတင်ပြပါမယ်။အခုဆိုရင် El Salvador နိုင်ငံမှာငွေပေးချေတဲ့နေရာတွေမှာ Bitcoin ကိုတရားဝင်အသုံးပြုနေကြပါပြီ။ပြည်သူအများစုမှာကိုယ်ပိုင်ဗန်စင်းမရှိတဲ့နိုင်ငံတစ်ခုက Bitcoin လိုငွေကြေးကိုတရားဝင်သုံးစွဲခွင့်ပေးလိုက်တာဘလို့ကြောင့်ပါလဲ Blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင် Online ပေါ်မှာဒါငွေလွှဲငွေချေလုပ်နိုင်တဲ့ Digital ငွေကြေးတွေကအထူးကငွေချေးဖြစ်တဲ့ Bitcoin ကိုတောင်အမေရိကတိုက်ထဲက El Salvador နိုင်ငံမှာပထမဆုံးတရားဝင်သုံးနိုင်တယ်လို့ခွင့်ပြုလိုက်ပါတယ်။ American အပါအဝင်နိုင်ငံတကာဗဟိုဘဏ်တွေကတရားဝင်အသိအမှတ်ပြုလက်ခံခြင်းမရှိသေးတဲ့ Digital Bitcoin ငွေကြေးက online မှာတော့တော်တော်လေးအလုပ်ဖြစ်တယ်ပြောရပါမယ်။အစိုးရတွေကတရားဝင်အသိအမှတ်မပြုပေမဲ့ American အပါအဝင်နိုင်ငံတော်တော်များများကစီးပွားရေးလုပ်ငန်းတချို့ကသူတို့ရဲ့ဝန်ဆောင်မှုတွေကို Bitcoin နဲ့ပေးချေဖို့ခွင့်ပြုထားကြပါတယ်။တရားဝင်ငွေကြေးလိုငွေကိုလက်ဆုပ်လက်ကင်မပြနိုင်ပေမဲ့ online account တွေကနေအပြောင်းအရွှေ့အပေးအယူလုပ်နိုင်တဲ့ digital ငွေကြေးတွေက bitcoin အပြင်တခြားအများကြီးရှိပါတယ်။ဒါပေမဲ့ bitcoin ကတော့ပထမဆုံး online မှာပေါ်လာတဲ့ digital ငွေကြေးဖြစ်တယ်လို့ american dollar နဲ့လဲလှယ်နှုန်းမှလည်းတန်ဖိုးအများဆုံးဖြစ်ပါတယ်။ american dollar ကိုတရားဝင်ငွေကြေးအဖြစ်သုံးစွဲနေတဲ့ el salvador နိုင်ငံကနိုင်ငံထဲမှာငွေပေးငွေချေအတွက်Bitcoin ကို2022ခုနှစ်စက်တင်ဘာ9ရက်နေ့ကစလို့တရားဝင်အသုံးပြုခွင့်ပြုခဲ့ပါတယ်။ American Dollar ကိုနိုင်ငံသုံးငွေကြေးအဖြစ်သတ်မှတ်သုံးနေတာကတော့အနည်း20လောက်ရှိနေပါပြီ။အခုလဲနိုင်ငံသူနိုင်ငံသားတွေအနေနဲ့ဘန်ဒါရေးဆိုင်ရာပို့ပြီးတော့လွတ်လပ်မှုရှိအောင်လို့ဆိုပြီးတော့သမ္မတနာဂျစ်ဘူကယ်လေက Bitcoin အသုံးပြုကြဖို့တရားဝင်ခွင့်ပြုလိုက်တာပါ။ဒီလိုခွင့်ပြုတဲ့အတွက်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေမျက်စိကျလာနိုင်ပြီးအမေရိကန်မှာအလုံးလုံးနေကြတဲ့သူတို့လူမျိုးတွေ El Salvador နိုင်ငံကမိသားစုတွေစီကိုငွေပြန်ပို့တဲ့အခါမှာအများကြီးတက်တာသွားလိမ့်မယ်လို့သမ္မတကဆိုခဲ့ပါတယ်။ blockchain.com ကသူတေတီချုပ်လည်းဖြစ် London School of Economics စီးပွားရေးတက္ကသိုလ်မှာသူတေတီလုပ်နေသူလည်းဖြစ်တဲ့ Garrick Hillman က El Salvador နိုင်ငံကဘာကြောင့် Bitcoin ကိုတရားဝင်ငွေကြေးအဖြစ်သတ်မှတ်တယ်လဲဆိုတာခုလိုရှင်းပြပါရယ
် There's very practical aspects to this move. One is there's very high costs with
ဒီလိုလောက်ရတဲ့လက်တွေ့အကြောင်းတွေအများကြီးရှိပါတယ်နိုင်ငံတကာငွေလွှဲငွေပိုးစည်းရေးတိတ်ကြီးတာကတစ်ချက်ဖြစ်ပါတယ် El Salvador CYA အတွက်တတိယတာထိခိုက်ရလောက်အောင်များတာပါနိုင်ငံเจ้าမှာအလုပ်လုပ်နေကြသူတွေဒီကိုငွေပြန်ပို့ကြတဲ့အခါငွေလွှဲပိုးစည်းရေး20ရာခိုင်နှုန်းနဲ့အထက်ခံမှန်းချေပေးကြပါတယ်ဝန်ဆောင်ကားကလည်းပို့တဲ့ပမာဏရဲ့10ရာခိုင်နှုန်းလောက်ထပ်ပေးကြတာပါနိုင်ငံเจ้าကနေမိသားစုတွေစီငွေပြန်ပို့ကြသူတွေရဲ့ပတ်စံဒေါ်လာတန်း400လောက်ကတစ်နှစ်တစ်နှစ်ဘဏ်တွေကစားနေတယ်လို့သမ္မတကခန့်မှန်းပါတယ်ဒါကြောင့် digital ငွေကြေးဖြစ်တဲ့ Bitcoin လိုငွေကြေးမျိုးကိုသုံးရင်နိုင်ငံเจ้าကငွေပြန်ပို့သူတွေဈေးနည်းနည်းနဲ့ပြန်ပို့နိုင်ကြမယ်လို့တွက်တာဖြစ်ပါတယ
် El Salvador လူဦးရေ80ရာခိုင်နှုန်းလောက်မှာကိုယ်ပိုင်ဘဏ်စင်းမရှိဘူးလို့သူကခန့်မှန်းပါတယ်အခုလိုမျိုး digital ငွေကြေးကိုပြောင်းသုံးတဲ့အတွက်ငွေကြေးဆိုင်ရာစီမံခန့်ခွဲမှုနဲ့ပတ်သက်လို့ပြည်သူတွေပညာရသွားနိုင်မယ်လို့လည်းသူကမြင်ပါတယ
် Getting people more literate on finance is a global challenge particularly in a country like El Salvador where
ဘဏ်ရင်းနဲ့ပတ်သက်တဲ့ကိစ္စမျိုးလူတွေနားလည်အောင်လုပ်ဖို့ကတော့တစ်ကမ္ဘာလုံးမှာစင်ကာပူတွေရှိပါတယ်အထူးသဖြင့်ကိုပိုင်ဘဏ်အကောင့်မရှိကြသူများတဲ့ El Salvador မှာပူရောင်စင်ခေါ်မှုတွေရှိပါတယ်။တစ်ဖက်မှာလည်း digital ငွေကြေးပြောင်းလိုက်တဲ့အကြောင်းရှင်းပြတာကနေဘဏ်နိုင်ငံနဲ့ပတ်သက်လို့အကျိုးရှိတဲ့အချက်အချို့လူတွေရသွားနိုင်မယ်လို့ကျွန်တော်ထင်ပါတယ
်။အစိုးရက Bitcoin ကိုတရားဝင်ငွေကြေးအဖြစ်လက်ခံသတ်မှတ်တဲ့အပေါ်မှာ El Salvador ပြည်သူတိုင်းကတော့လက်ခံကြတာမဟုတ်ပါဘူး။အများစုကလက်မခံကြဘူးလို့တရားဝင်ခွင့်မပြုခင်လုပ်ခဲ့တဲ့စစ်တမ်းတစ်ခုကပြောပါတယ်။ဒါပေမဲ့လည်းအခုတော့ American Dollar လိုပဲ Bitcoin ငွေကြေးကိုနိုင်ငံထဲမှာတရားဝင်သုံးနေကြပါပြီ။ပင်လယ်ကမ်းခြေမျိုးတစ်ခုဖြစ်တဲ့ El Sunday ဆိုတဲ့မျိုးလေးမှာတော့ဒါကိုကြိုဆိုကြပါရစေ။
Now El Salvador is the perfect country to start this because they don't have their own currency. They've already given that up to the US.
ကိုပိုင်ငွေကြေးရှိတဲ့ El Salvador နိုင်ငံအတွက် Bitcoin ကိုစသုံးတာအကောင်းဆုံးပါ။ဒီမှာက American Dollar ကိုသုံးနေကြတာဖြစ်ပါတယ်။နိုင်ငံတော်တော်များများက Bitcoin ကိုတရားဝင်အသုံးပြုခွင့်ပေးဖို့စိုးရိမ်ကြပါတယ်။တကယ်ခွေပြုတ်လိုက်ရင်နိုင်ငံသုံးငွေကိုမသုံးကြတော့ဘဲ digital ငွေကြေးကိုပဲလူတွေသုံးလာကြရင်ဘယ်လိုလုပ်မလဲဆိုတာမျိုးစိုးရိမ်ကြတာပါဒီနိုင်ငံမှာတော့အဲ့ဒီပြဿနာမရှိပါဘူးဒါကြောင့်လဲ Bitcoin ကိုလွတ်လွတ်လပ်လပ်လက်ခံနိုင်တဲ့အနေအထားမှာရှိပါတယ်အခုဆိုဘန်နာရေးဆိုင်ရာကုမ္ပဏီတော်တော်များများက El Salvador ကိုစိတ်ဝင်စားနေကြပြီဆိုတော့ဘန်နာရေးကဏ္ဍအပိုင်းမှာအလုပ်ကိုင်းအခွင့်အလမ်းတွေများကြီးရှိပါတယ်အဲ့ဒီလုပ်ငန်းတွေကလစာကောင်းတဲ့အလုပ်တွေရှိလာတော့ဒီကလူတွေအတွက်လမ်းတွေပွင့်လာပါတယ်
Bitcoin Beach ဆိုတဲ့စံသက်အစီအစဉ်အတွက် Bitcoin ငွေကြေးထောက်ပံ့ထားတဲ့ American က Michael Peterson ဖြစ်ပါတယ်။သူ့ရဲ့အထောက်အပံ့နဲ့ရေလွှာရှော့စီးသူတွေကြားရေးပန်းစားတဲ့ El Sonde ဆိုတဲ့ကမ်းခြေမြို့လေးမှာ El Salvador လူငယ်၃ယောက်က Bitcoin Beach ဆိုတဲ့အစီအစဉ်ကို2019ခုနှစ်ထဲကစလုပ်နေကြတာပါ။ဒီမြို့လေးကစီးပွားရေးလုပ်ငန်းတွေအားလုံးအတွက်ငွေပေးငွေချေကို Bitcoin နဲ့အသုံးပြုနေကြတာဖြစ်ပါတယ်။အနည်းအနားမှာဘဏ်ကွဲတစ်ခုမှမရှိတဲ့ El Sonde မြို့လေးကလူတွေအတွက်online ကနေငွေလွှဲငွေချေနိုင်တဲ့ Bitcoin စနစ်ကသူတို့အတွက်အဆင်ပြေနေပုံရပါတယ်။နိုင်ငံတကာကရေလွှာရှော့စီးအပန်းဖြေခီးထွက်ကြသူတွေက Bitcoin သုံးတဲ့သူတွေအတွက်တော့အင်မတန်အဆင်ပြေနေတာသိကြပါတယ်
။ And I paid almost everything here in Bitcoin. So it's very easy for me. I just
ကျွန်တော်ကတော့ပေးစရာအားလုံးဒီဘက်ကို Bitcoin နဲ့ပဲပေးချင်ပါတယ်။ကျွန်တော်တို့တိတ်လွယ်တယ်လीကျွန်တော်ကနေဒါမှာသုံးတဲ့ Bitcoin စည်းရင်းတွေကနေဒီမှာသုံးတဲ့ဒေသခံ Bitcoin စည်းရင်းတွေလွှဲပေးလိုက်တာပဲ။မင်းနဲ့ဆက်လောက်အတွင်းမှာငွေလွှဲငွေချေလုပ်တာတွေအားလုံးရှင်းသွားပါတယ်။ကျွန်တော်တို့ဘယ်မှမဆို Bitcoin သုံးနေတာကတိတ်ကိုအဆင်ပြေလွဲကူပါတယ်
။ El Sonde ပင်လယ်ကမ်းခြေမျိုးလေးမှာအလုပ်လုပ်နေကြတဲ့သူတွေအနေနဲ့လစာကို Bitcoin နဲ့ရကြသလိုမီတာဖို့ရေဖို့စတဲ့ဝန်ဆောင်ကတွေကိုလည်း Bitcoin နဲ့ပေးနိုင်ကြပါတယ်။ Prahita လုပ်ငန်းတွေကလည်းအလှူငွေကိုတောင်မှ Bitcoin နဲ့ပဲထည့်ဝင်ကူညီနေကြပါတယ်။အဲ့လို online ကနေ digital ငွေကြေးသုံးနိုင်ဖို့ mobile phone နဲ့မှာအထူး app တစ်ခုထည့်ထားဖို့တော့လိုပါတယ်
။ Nosotros ocupamos la aplicación de Bitcoin Beach.
Bitcoin Beach ဆိုတဲ့ application ကိုကျမတို့သုံးပါတယ်။ကျမတို့အဲ့ဒါသုံးနေတာ10လလောက်ရှိပါပြီ။အများကြီးအကျိုးရှိပါတယ်။အဲ့ရနေပြီးဝင်ငွေတွေရပါတယ်။ရတဲ့ဝင်ငွေတွေကစိုင်းတွေလိုတာတွေကိုအများကြီးဝယ်နိုင်ပါတယ်
။ကုန်စုံဆိုင်တစ်ခုရဲ့ပိုင်ရှင်ပြောပြနေတာပါ။ဒီမျိုးကဆောက်လုပ်ရေးလုပ်သားတော်မှလစာကို Bitcoin နဲ့ရတာအဆင်ပြေနေပါတယ်တဲ့။
အဲ့တော့ nos pagan en bitcoin para nosotros mejor
ကျွန်တော်တို့လာစာအလုံး bitcoin နဲ့ပဲရပါတယ်ကျွန်တော်တို့အတွက်ပိုကောင်းပါတယ်ဒေါ်လာ30ဘုံငွေကြေးအဖြစ်ပြောင်းနိုင်တော့အဲ့ဒါကိုတတ်တတ်ဆုထားဖြစ်ပါတယ
် American Britain EU စတဲ့နိုင်ငံတကာဗဟိုဘဏ်တွေကတရားဝင်လက်ခံအတိအမှတ်မပြုတ်သေးတဲ့ digital ငွေကြေးတွေနဲ့ပတ်သက်လို့ပွင့်လင်းမြင့်တာမှုမရှိသေးတဲ့အပေါ်မှာထောက်ပြမှုတွေလည်းရှိပါတယ်အထူးသဖြင့် online မှာသာအပြောင်းအရွှေ့အလဲအလှယ်လုပ်နိုင်တဲ့ငွေကြေးမျိုးဖြစ်တာမှုဒူးစရိုက်လုပ်ငန်းတွေအတွက်မျက်စိကျစရာအသုံးချစရာဖြစ်မယ်လို့အဓိကထောက်ပြကြပါဗျ ဗဟိုဘဏ်တွေရဲ့ထိန်းချုပ်မှုတွေမရှိတဲ့အတွက်တန်ဖိုးအတက်အကျမြန်ပြီးတော့ဆုံးရှုံးမှုတွေဖြစ်နိုင်တာကိုလည်းစိုးရိမ်စရာအဖြစ်မြင်ကြပါတယ်။ Bitcoin Digital ငွေကြေးကို El Salvador နိုင်ငံမှာတရားဝင်အသုံးပြုခွင့်ပြုလိုက်တဲ့အတွက်ငွေမဲငွေပြူခွာချသူတွေအပါအဝင်ဒုစရိုက်သမားတွေရဲ့အမျက်ထောက်မှုကို El Salvador အစိုးရထိထိရောက်ရောက်ဘလို့တုံ့ပြန်လဲဆိုတာကိုတော့မေးခွန်းထုတ်နေကြပါတယ်ရှင်။ကျွန်မဆွေမြတ်မမ Feeling မြန်မာပိုင်းရဲ့ September 20ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို Washington မြို့တော်ကနေည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။အခုတနင်္လာနေ့ညတိုင်းတင်ဆက်ပေးနေတဲ့တက်တက်ရောက်တဲ့လွှာအစီအစဉ်အလဲရောက်ပါပြီ။မအေးတနာကျော်အစီအစဉ်တင်ဆက်ထားပါတယ်ရှင်။
ကမ္ဘာကျော်ကိုရီးယား K-pop အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Blackpink အဖွဲ့ထဲမှာပါတဲ့ထိုင်းမာလေးလီဇတ်ရဲ့ပထမအဦးဆုံးတယောက်တည်းသချင်းတပြားထွက်တော့ထိုင်းမာရိုးရာဝတ်ဆောင်ရဲ့အကြီးအကျယ်ရောင်းကောင်းကုန်ပါတယ်။ရွှေရောင်လက်လက်နဲ့ထိုင်းရိုးရာဝတ်ဆောင်ဝတ်တဲ့လီဇတ်ကိုသူ့ရဲ့သချင်းဗီဒီယိုမှာတွေ့ရပါတယ်။လာလီဇတ်ဆိုတဲ့သချင်းဗီဒီယိုမှာလီဇတ်ကထိုင်းမခိုက်ကိုဝတ်ထားတာမလို့သူ့ရဲ့ပရိသတ်ရောသူပါတဲ့ Blackpink အဖွဲ့ရဲ့ပရိသတ်ကရောထိုင်းရိုးရာဝတ်ဆောင်ဝဲဖို့အတွက်ဘန်ကောက်စံပန်လက်လီရောင်စီကိုပြေးလွှာရောက်လာခဲ့ကြတာပ
ါ။ကျေးဇူးတင်ပါတယ်။သူကกระแสของเขาเนี่ยแค่วัน2วันนี้ก็คือว่า
သူတို့ဆိုင်ကနေအွန်လိုင်းကအမှားတွေတော်တော်ရပါတယ်တဲ့။ဒီဆိုင်မှာလည်းတော်တော်လာဝဲကြတယ်။ခေါင်းမတက်တက်မကိုက်။ဘာရောင်ရှိလဲ၊ဘယ်လိုဒီဇိုင်းရှိလဲဆိုပြီးတော့ရမေးကြပါရင်လို့ Fashion Point ရိုးရာဝတ်ဆောင်အစင်တစားရောင်းချတဲ့ဆိုင်ဝန်တန်းဆမ်မွန်စူတီဝန်ကပြောပါတယ်။လီဇာရဲ့အဲ့ဒီသချင်းဗီဒီယိုကိုပြည်သက်တွေကြည့်ရှုမှုပေါင်းကတန်းတရာကျော်ရှိပြီဖြစ်ပြီးတော့အဲ့ဒီသချင်းဗီဒီယိုကြောင့်ပဲသူတို့ရဲ့ကိုယ်ပိုင်ထိုင်းရင်ကျေးမှုကိုသူတို့ပို့ပြီးတော့စိတ်ဝင်စားမိလာကြရဲ့လို့တချို့ကပြောပါတယ်။
ဒါကมันคือความผสมผสานที่ลงตัวแล้วก
็ဒီက fashion နဲ့ရိုးရာဒီလေးပေါင်းထားတာကအကောင်းဆုံးအနေထားပါ။ထိုင်းရိုးရာပုံစံကိုကျမတို့ရဲ့နေစဉ်ဘဝမှာလွယ်လွယ်ကူကူထည့်လိုက်တဲ့သဘောဖြစ်ပါတယ်လို့လီဇာပြည်သက်တရက်ကပြောပါတယ်။လက်လုံးမကိုက်တစ်ခုဟာ9ဒေါ်လာခွဲနဲ့ဒေါ်လာ30ကျော်လောက်ထိဈေးပေးရပြီးတော့ရိုးရာအခမ်းအနားတွေနောက်ပြီးတော့ထိုင်းယဉ်ကျေးမှုအကာတွေဒီလိုထိုင်းယဉ်ကျေးမှုအသားပေးတဲ့အခမ်းအနားတွေမှာဝယ်ဆင်တတ်ကြတာဖြစ်ပါတယ်။ဒီဆိုင်ဟာသူတို့ရဲ့ပစ္စည်းတွေကိုနိုင်ငံခြားနိုင်ငံတွေအထူးသဖြင့်မြန်မာတရုတ်တိဘက်နဲ့ကမ္ဘောဒီးယားတို့ကိုလည်းတင်ပို့ရောင်းချနေရပါတယ်ရှင်။တရုတ်နိုင်ငံမှာကျင်းပတဲ့တရုတ် fashion သတင်းပတ်မှာတော့COVID-19 ကပ်ရောဂါရဲ့အထူးအရေးပါတဲ့ PPE ဝတ်စုံတွေကို fashion ရှောက်လမ်းပေါ်မှာတွေ့ခဲ့ရပါတယ်။ဈေးပညာသုံးဝတ်စုံမျိုးစုံကို fashion လက်ရာတွေနဲ့စမ်းသစ်ဖန်တီးထားတဲ့ fashion show ကကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုးကြီးကိုရှေ့တန်းကနေတိုက်ပွဲဝင်ရတဲ့ကျန်းမာရေးဝန်ထမ်းတွေကိုဂုဏ်ပြုပြီးတော့ပြုလုပ်ခဲ့တာဖြစ်ပါတယ်
။通过这次疫情让我们更加的去
COVID-19 ကပ်ရောဂါဘေးဆိုးကြီးကြောင့်ပဲကျွန်တော်တို့အားလုံးဒီကျန်းမာရေးဝန်ထမ်းတွေကိုပို့ပြီးတော့ဂရုပြုမိလာကြပါတယ်။သူတို့ကိုပို့ပြီးတော့အလေးထားမိကြပါတယ်။သူတို့ဘယ်လိုခက်ခဲတဲ့အခြေအနေတွေကိုရင်ဆိုင်ရလဲဆိုတာသိလာပြီးတော့သူတို့တွေဘယ်လောက်တောင်မှကိုကြိုးစွန့်လို့ရလဲဘယ်လောက်တောင်လေးစားစရာကောင်းလဲသတိထားမိလာပါတယ်။ဒါကြောင့်မလို့ကျန်းမာရေးဝန်ထမ်းတွေရဲ့ဝတ်စုံကို fashion show လုပ်ပြီးတော့လုပ်ပြမယ်လို့စဉ်းစားမိတယ်ဆိုပြီးတော့ Heroes in Harm's Way အန်ဒီအကြောင်းကသူရဲ့ကောင်းနေဆိုတဲ့ဒီဇိုင်းအဖွဲ့ရဲ့ခေါင်းဆောင်ဂျွန်းဝမ်ကပြောပါတယ်။အဲ့ fashion show ဟာ fashion နည်းပညာသိပ္ပံနဲ့ဒိုင်ရှွန်အဖွဲ့ရဲ့ပူပေါင်းတင်ဆက်မှုဖြစ်ပါတယ်။ဒိုင်ရှွန်အဖွဲ့ဆိုတာကတရုတ်နိုင်ငံမှာအဝတ်ထည်နဲ့ပိတ်စာတွေထုတ်လုပ်တဲ့အကြီးဆုံးကုမ္ပဏီအစုအဖွဲ့ပါ။အခုကျန်းမာရေးဝန်ထမ်းဝတ်စုံတွေ fashion trend နဲ့ designer လူဝေကတော့သူတို့ရဲ့စိတ်ကူးကတော့ကျန်းမာရေးဆိုင်ရာအမှတ်အသားကိုအယောင်မျိုးစုံနဲ့ရောဆက်လို့တရုတ်ရိုးရာဝတ်စုံတွေရဲ့အသွင်သဏ္ဍာန်ကိုလည်းပေါင်းစပ်ထည့်ထားပြီးတော့ဖန်တီးခဲ့တာဖြစ်တယ်လို့ပြောပါတယ်
။中国的医护人员有没有可能穿我们中国式的医护服装？
ဒီဝတ်စုံတွေကိုဖန်တီးမှုမှာတရုတ်ရိုးရာဝတ်စုံတွေရဲ့ဒီဇိုင်းတွေတော်တော်ထည့်သုံးထားပါတယ်။ကော်လန်ထောင်လိုဟာမျိုး၊နောက်ပြီးတော့ဖားကျယ်သီးလိုမျိုး၊ကော်လာရှက်လိုမျိုးပုံစံတွေတွေ့ရမှာပါလို့ဒီဇိုင်နာလူကပြောပါတယ်။ဒီ fashion show မှာဆရာဝန်တွေ၊သူနာပြုတွေဖြင့်လူနာတွေဝတ်စုံရတဲ့ဝတ်စုံဖြစ်နေ PPE လိုဝတ်စုံကို fashion trend ပြထားပါတယ်။တရုတ် fashion သတင်းဘက်ကို September 23ရက်နေ့မှာအဆုံးသတ်ပါတယ်ရှင်။
မအေးတနာကျော်စီစဉ်တင်ဆက်ခဲ့တာပါရှင်။အခုလို VOA Radio ရုပ်မြင်သံကြားနဲ့ Internet တော်တို့ကနေပြီးတော့ထောက်လွှင့်တင်ဆက်ပေးနေတဲ့အစီအစဉ်တွေကိုဓာတ်ရိုက်ဖမ်းယူနားဆင်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာပိုင်း Internet ဆာမျက်နှာနဲ့ Facebook ဆာမျက်နှာတို့ကနေပြီးတော့လည်းထောက်လွှင့်ပြီးသားအစီအစဉ်တွေကိုအချိန်မရွေးနားဆင်ကြည့်ရှုဖတ်ရှုနိုင်ပါရှင်။
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းစီးတက်တာကဘိုးကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှာခေါင်းစီးတက်တယ်လားကြည့်ရအောင်ပါ။အသက်9နှစ်အောင်ကလေးဆိုရင်နှာခေါင်းစီးတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှမဟုတ်လို့ပါ။ဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းစီးတက်ထားဖို့လိုနိုင်ပါတယ်။အသက်6နှစ်နဲ့17နှစ်ကြားကလေးတွေနှာခေါင်းစီးတက်ရပါမယ်။သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတေချာပြပေးရပါမယ်။အသက်17နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှာခေါင်းစီးတက်ရပါမယ်။အောင်းနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းစီးမဖြစ်မနေတက်မခိုင်းသင့်ပေတအူးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။Cystic fibrosis အဆုတ်ရောင်ယောဂါ cancer ယောဂါဒီလိုယောဂါအခံရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှာခေါင်းစီးတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှာခေါင်းစီးတက်တင်တာပါ။ကလေးတွေဟာနှာခေါင်းစီးမတက်ခင်လက်ကိုပိုးတက်စေးရည်နဲ့ဆိုရင်စက္ကန့်20ရေနဲ့ဆက်ပြနဲ့ဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်။နှာခေါင်းစီးကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတေချာဖုံးနေအရွယ်စားမှန်ဖြစ်ဖို့လိုပါတယ်။တက်ထားတဲ့နှာခေါင်းစီးကိုတို့မနေရသလိုမေးစည်းအောင်မှမထားရပါးစပ်နဲ့မကိုက်ရသူများကိုလည်းပေးမသုံးရပါဘူး။နှာခေါင်းစီးချွတ်ပြီးရင်လည်းအိတ်တို့ဘူးတို့တွေထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်ရည်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင်။
VOA မြန်မာပိုင်းရဲ့တင်းလာနေညပဲအစီအစဉ်တွေအဆုံးမသက်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးတင်မောင်တန်းကတလှည့်အခြေညာပေးပါအောင်မရှင
်လူမှုကွန်ရက်မှာပြန့်နှံ့နေတဲ့ NUG နဲ့ PDF ဖွဲ့စည်းဆောင်ရွက်မှုတွေပေါ်ဒေါ်ဆန်းစုကြည်ကသဘောမူတူကောက်ွက်တယ်ဆိုတာမဟုတ်မှန်းကြောင်းဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းကပြောပါတယ် CEC ရဲ့အလုပ်ကို CEC တွေလွတ်လွတ်လပ်လပ်တွဲဆုံဆွေးနွေးရတဲ့အခါမှသာဒေါ်အောင်ဆန်းစုကြည်ကသူ့ရဲ့သဘောထားကိုပြီးမှဖြစ်ပါတယ်လို့ရှင်းနေဥက္ကမောင်စိုးကဆိုပါတယ်။ဒါပေမဲ့လူမှုစိတ်အားငယ်စေတဲ့လောက်ရတွေကိုသူမလုပ်ဘူးလို့ဒေါ်အောင်ဆန်းစုကြည်ကသူ့ရှင်းနေတွေကိုအခိုင်အမာပြောကြလိုက်ပါတယ်။ကြားပြည်နယ်ဒီမော့ဆိုးမျိုးနယ်ဖရူဆိုးမျိုးနယ်တွေမှာတော့စစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားရရှိပြီးနှစ်ဖက်အကြဆုံးတွေရှိသလိုဒေသခံရွာတွေမှာလည်းဘေးလွတ်ရာကိုထွက်ပြေးနေကြပါတယ်။ဒီမော့ဆိုးမျိုးနယ်တဲကဒေါ်ဘိုးစီရွာနီးမှာငါးဓာအီကြတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကစစ်ရင်အများပြားနဲ့လက်နက်ကြီးတွေအသုံးပြုတိုက်ခိုက်ခဲ့ပြီးတစ်ဖက်စလုံးထိခိုက်မှုတွေရှိတယ်လို့ KNDF တာဝန်ရှိသူတို့ကပြောပါတယ်။နိုင်ငံကြီးနဲ့နိုင်ငံခြားပြဿနာတွေကအပြည်ပြည်ဆိုင်ရာဆက်ဆံရေးတဲ့ပြတ်မသွားမီတရုတ်နဲ့အမေရိကန်တို့ရဲ့လုံးဝအလုံးလို့မရတဲ့ဆက်ဆံရေးကိုပြင်ဆင်ဖို့ကုလသမဂ္ဂအတွင်းမှုချုပ်ကပန့်ကြားလိုက်ပါတယ်။တရုတ်နဲ့အမေရိကန်တို့ဟာရာသီဥတုဆိုင်ရာကိစ္စတွေမှာပူပေါင်းဆောင်ရွက်တဲ့လို့လည်းသူကပြောပါတယ်မဲမတမမှုနဲ့မူမမမှုဆိုတဲ့ဆွဆွဲချက်တွေရှိတဲ့၃ရက်ကြာပြုလုပ်ခဲ့တဲ့ရုရှားရွေးကောက်ပွဲမှာလက်ရှိအာဏာရညီညွတ်ရေးပါတီဟာအလွယ်တကူပဲအောက်လွှတ်တော်မှာအနိုင်ရမယ့်အခြေအနေရှိနေပါတယ်ဂျာမနီနိုင်ငံမှာကျင်းပတဲ့ Oldenburg ရုပ်ရှင်ပွဲတော်မှာအင်ဒရာဂျော်ဆင်ကအကောင်ဆုံးအမျိုးသမီးတရုတ်ဆောင်စုစေမော့ကယ်ဆာစုကိုဆုခွသွားပါတယ်ဒါရိုက်တာနာဂျီရိုက်ကူးလည်းWhat happened to the wolves ကမှာပိုင်ဖြိုးသူနဲ့သူတရုတ်ဆောင်ခဲ့တဲ့အတွက်စုရရှိခဲ့တာပါအမေရိကန်နိုင်ငံမှာကျင်းပတဲ့အမီစုပေးပွဲမှာ Netflix ရုပ်သံဇာတ်လမ်းတွဲ The Crown ဇာတ်ကားနဲ့ Ted Lasso နဲ့သူအကောင်းဆုံးဇာတ်လမ်းတွဲစုကိုရရှိသွားကြပါတယ်စု12စုနဲ့9စုကိုဗြိတိန်နိုင်ငံကတရုတ်ဆောင်တွေနဲ့ဖန်တီးတူကစုကူးခဲ့တာ
ပါဦးတမောင်တန်းကဒီနောက်ဆုံးရသတင်းတွေကိုကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းရဲ့ September 20ရက်တင်းနှံလာနေညဘက် VOA အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အခုညအစီအစဉ်ထုတ်လွှင့်ရေးမှုကနန်းလောင်ဖြစ်ပြီးတော့ဆက်ပိုင်းအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်မနေ့ပြန်ဒီအင်္ဂါနေ့မနေ့ VOA အစီအစဉ်တွေကိုလှိုင်းတူ25 40 41လှိုင်းလက်မီတာ190အဖြစ် MHz 12.11 9.41နဲ့5.89 MHz တို့ကနေပြီးတော့လည်းဖမ်းယူနားဆင်နိုင်ပါတယ် VOA အစီအစဉ်တွေကိုအကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုစာရေးသားပေးပို့လို့ရပါတယ် VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ဒီ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေပြီးတော့ထုတ်လွှင့်တင်ဆက်ပေးနေတာပါရှင်ကျွန်မဆုမြတ်ပါမှာ
This program has come to you from the Voice of America.